Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်အမေရိကန်အတန်းရဲ့2019ခုနှစ်အောက်တိုဘာလ23ရက်ဗုဒ္ဓဟူးနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 40 51တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။သောရရှင်များစိတ်တကာယနှစ်ဖြာသောတုတ္တနဲ့ပြည့်စုံကြပါစေရှင်ကျွန်မသင်္ကီထိုက်ပါ
မင်္ဂလာပါရှင်ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပေးမှာပါဆီးရီးယားနိုင်ငံမြောက်ပိုင်းကတူရကီရဲ့အပြစ်ခံရရှိသဘောတူညီချက်ကာလမဆုံးခင်မှာအဲ့ဒီနေရာကနေသူတို့ဒုံးဝဆုတ်ခွာသွားမယ်လို့တူရကီတပ်ဖွဲ့တွေကပြောလိုက်ပါတယ်ဆီးရီးယားကတူရကီရဲ့ဆီးရီးယားပြောလိုက်ပါတယ်ဂျပန်အင်ကရစ်နေရိုဟီတိုရဲ့နန်တပ်ဖွဲ့အခမ်းအနားကိုနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်တက်ရောက်ခဲ့ပါတယ်ရွင်ဂျာရီတဲကထောင်ပေါင်းများစွာကိုဗန်ဆန်ချာကျွန်းကိုပြောင်းရွှေ့ပေးဖို့စလုပ်ချင်နေပြီလို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကအင်ကာနေမှာပြောပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသိနေထိုင
်ကောင်းပါပြီရှင်မြမရေးနိုင်ငံတကာတရားဥပဒေနဲ့စီရင်နိုင်ရေးရဟီလီကကုလကော်မတီမှာအင်ကာနေကတင်သွင်းပါတယ
် Significant headway was made in the last year with the establishment and recent operationalization of independent
မြန်မာသံအမတ်ကြီးဘက်ကတော့အပြင်းထန်ကန့်ကွက်ပါတယ်ဒါအပြင်တပ်မတော်နဲ့ဆက်ဆက်တဲ့စီးပွားရေးလုပ်ငန်းတွေကိုတန်းခတ်အရေးယူဖို့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်လက်ရှာအဖွဲ့ဥက္ကဋ္ဌကတိုက်တွန်းတဲ့အကြောင်းနောက်အမေရိကန်အောက်လွှတ်တော်မှမြန်မာအရေးဘာတွေဆွေးနွေးခဲ့တယ်လဲဆိုတဲ့သတင်းဆောင်မတွေကိုနားဆင်ကြရမယ်အပြင်ဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေထဲကမြန်မာအကြောင်းကောက်နှုတ်တင်ပြပေးမယ်အပြင်အင်ကာနဲ့ညာချန်တိုက်ရိုက်လေလံအစီအစဉ်ကိုလည်းနားဆင်ကြရပါမယ်အခုတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုရဲမင်းထွန်းတို့ကပြောပြပေးကြပါအောင်ရှင်
ဆီးရီးယားနိုင်ငံမြောက်ပိုင်းကိုရုရှားနဲ့ပူးတွဲပြီးထိန်းချုပ်ဖို့အတွက်ရုရှားနဲ့တူရကီသမ္မတရီဆက်တေပ်အာဒိုဝမ်တို့သဘောတူညီမှုရခဲ့တဲ့အကြောင်းကပဲထိုးစစ်ဆင်ပြီးတိုက်ခိုက်နေတဲ့တူရကီရဲ့အပြစ်ခံရစေးသဘောတူညီချက်ကလည်းမဆုံးခင်မှာသူတို့တွေအဲ့ဒီနေရာကနေလုံးဝဆုတ်ခွာသွားမယ်လို့ဆီးရီးယားကတ်စ်တပ်ဖွဲ့တွေကအင်ကာနေမှာပြောကြားလိုက်ပါတယ်တူရကီနယ်စပ်ဒေသကနေသူတို့ရဲ့တိုက်ခိုက်ရေးသမားတွေထွက်ခွာသွားပြီလို့ကတ်စ်အရာရှိတဦးကပြောပါတယ်ဒီချိန်ထဲမှာပဲကတ်စ်တိုက်ခိုက်ရေးသမားတွေအဲ့ဒီနေရာကနေထွက်သွားပြီလို့ကတ်စ်အများစုပါဝင်တဲ့ Syria Democratic တပ်ဦး SDF ရဲ့အကြီးအကဲဖြစ်တဲ့ Maslam Abdi က American 2သမ္မတ Mike Pence ကိုပြောကြားခဲ့ကြောင်းလဲ American အရာရှိတူကပြောပါတယ်။တူရကီတွေရဲ့ Syria အရှိမြောက်ပိုင်းထိုးစစ်ကိုလုံးဝအဆုံးသတ်ရေးအတွက် American ပြည်ထောင်စုကတူရကီနဲ့လက်တွဲပြီးဆောင်ရွက်နေတယ်လို့ American နိုင်ငံခြားရေးဝန်ကြီး Mike Pompeo ကပြောပါတယ်။ဒေတာရင်းအခြေအနေဟာတကယ့်ကိုတိုးတက်မှုရှိနေကြောင်းဒါပေမဲ့တူရကီကဆီးရီးယားတဲကသူ့ရဲ့ကျူးကျော်ထိုးစစ်ကိုဆက်လုပ်ဖို့စိတ်တန်နေကြောင်းလည်းဝန်ကြီးမိုက်ပွန်ပီယိုကပြောပါတယ်။ဆီးရီးယားကကတ်စ်တွေဟာ IS အစွန်းရောက်တွေကိုအမေရိကန်ပြည်ထောင်စုနဲ့အတူလက်တွဲပြီးချေမှုန်းပေးခဲ့သူတွေဖြစ်ပါတယ်။ဒါပေမဲ့တူရကီကတော့သူ့နိုင်ငံတဲကခွဲထွက်ရေးအတွက်ပုံကန်းနေတဲ့ကတ်စ်တွေနဲ့လက်တွဲသူဖြစ်နေတတ်မှတ်ထားတာဖြစ်ပါတယ်။
ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့သူ့ရဲ့သားဟန်တာဘိုင်ဒန်ကိုယူကရိန်းအစိုးရကစုံစမ်းစစ်ဆေးမှုတွေလုပ်မှသာယူကရိန်းနိုင်ငံကိုပေးအပ်မဲ့စီးရဲကူညီတွေကိုပေးမှာဖြစ်တယ်လို့သမ္မတအင်ပီရိုကသူ့ကိုပြောကြားခဲ့ကြောင်းယူကရိန်းနိုင်ငံဆိုင်ရာခေတ္တအမေရိကန်သံတမန်ကြီးဝီလျံဘီထေလာကပြောကြားခဲ့ပါတယ်သမ္မတထရမ့်ကိုတရားဆွဲဆိုနိုင်ရေးစုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ကော်မတီတွေရှေ့မောင်းမှာအင်ကာဒီကလုပ်တဲ့တကပိတ်ကြားနာပွဲမှာသူကအခုလိုပြောခဲ့တာဖြစ်ပါတယ်ယူကရိန်းစီးရဲကူညီနဲ့ဘိုင်ဒန်ကိုစုံစမ်းစစ်ဆေးဖို့ကိစ္စချိတ်ဆက်ပြီးအပေးယူလုပ်ဖို့တောင်းဆိုထားတာမရှိကြောင်းသမ္မတထရမ့်အစဉ်တစိုက်ပြောကြားချက်နဲ့အခုသမ္မတကြီးရဲ့ပြောကြားချက်ဟာကွဲလဲနေပါတယ်။သမ္မတကြီးတေလာကအခုလိုအပေးယူချိတ်ဆက်ထားတာဟာမိုက်မဲမှုတစ်ခုဖြစ်တယ်လို့ယုံကြည်ကြောင်းလဲကြားနာပွဲမှာထွက်ဆိုခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့ဒီမိုကရက်တစ်ဦးဆောင်တဲ့အောက်လွှတ်တော်ကသူ့ကိုတရားစွဲဆိုနိုင်ရေးစုံစမ်းစစ်ဆေးမှုတွေလုပ်နေတဲ့ကိစ္စအပေါ်ဥပဒေမဲ့လူအုပ်ဖွဲ့တည်တံ့စီရင်မှုဆိုပြီးအင်္ဂါနေ့ကခေါ်ပေါ်သုံးစွဲလိုက်ပါတယ်။ဒီစကားလုံးဟာအမေရိကန်သမိုင်းမှာလူဖြူကြီးစိုးရေးဝါဒီတွေကအမေရိကန်လူမဲတွေAfrican American လူမဲတွေပေါ်ဖိနေရာမှာတုံးဆွဲခဲ့တဲ့နီလန်းကိုခေါ်ဝဝရာမှာတုံးဆွဲတဲ့စကလုံးဖြစ်ပါတယ်ဒီလိုအငင်းပွားဝရာစကလုံးတုံးဆွဲမှုကြောင့်ဥပဒေပြုအမတ်တွေစီကပြင်းထန်တဲ့ဝေဖန်မှုတွေထွက်ပေါ်လာရမှာဒီမိုကရက်အမတ်တွေအပြင်အနည်းဆုံး Republican အမတ်တယောက်လည်းပါဝင်ခဲ့ပါတယ်ခင်ဗျ
ဗြိတိန်နိုင်ငံကအောက်တိုဘာလကမှာ EU ကနေနှုတ်ထွက်ရေးအတွက်ကြိုတင်အတည်ပြုတဲ့အတွက်ဗြိတိန်ဝန်ကြီးချုပ် Boris Johnson ရဲ့တောင်းဆိုမှုကိုလွှတ်တော်အမတ်တွေကအင်ကာနေ့မှာပယ်ချလိုက်ပါတယ်။ဒါပေမဲ့ဝန်ကြီးချုပ် Johnson ရဲ့စာမျက်နှာ115မျက်နှာပါနှုတ်ထွက်ရေးသဘောတူညီချက်မူကြမ်းကိုတော့ထောက်ခံမဲ329မဲကန့်ကွက်မဲ299မဲနဲ့ အောက်လွှတ်တော်ကနေအတည်ပြုပေးခဲ့တာဖြစ်ပါတယ်။ Brexit နဲ့ပတ်သက်ပြီးဒါဟာလွှတ်တော်မှာပထမဆုံးအကြိမ်ဖြစ်ထောက်ခံမယ်ရခဲ့တာပါ။နောက်ဆုံးအတည်ပြုချက်မူကြမ်းကိုတော့အမြန်3ရက်အတွင်းပေးရရမှာလည်းဖြစ်ပါတယ်။ရှေ့သတင်းပတ်အောက်တိုဘာလကုန်မှာ EU ကနေခွဲထွက်ဖို့အတွက်ဝန်ကြီးချုပ်ရဲ့မျှော်လင့်ချက်တွေကိုပယ်ဖျက်နိုင်ဖို့လွှတ်တော်အမတ်တွေကစူးစမ်းနေကြပါတယ်။ Britain လွှတ်တော်အမတ်တွေဘက်က Brexit အစီအစဉ်အတွက် January လကုန်ထိရွှေ့ဆိုင်းပေးဖို့ပြောလာရင် EU ဘက်က Britain သူတို့စီကနေခွဲထွက်ရေးအတွက် Britain ကို January လကုန်ထိနောက်ထပ်3လထပ်ပြီးဆိုင်းပေးတဲ့မပေးတဲ့စဉ်းစားနေပါတယ်။အခုလောလွှတ်တော်မှာမဲမခွဲခင်မှာတော့ဝန်ကြီးချုပ် Johnson ကတကယ်လို့သူ့ရဲ့ Britain EU ကနေခွဲထွက်မယ်အစီအစဉ်အတွက်အချိန်ကိုကန့်ကွက်ခရင်လွှတ်တော်ရွေးကောက်ပွဲအသစ်လှုပ်ဖို့အတွက်သူတောင်းဆိုမှာဖြစ်ကြောင်းသတိပေးခဲ့တာပါ။ဒါပေမဲ့မဲခွဲအပြီးမှာတော့ဒီဥပဒေမူကြမ်းကိုဆိုင်းငံ့မှာဖြစ်ကြောင်းနဲ့ Brexit ကိုအချိန်ထပ်ပေးဖို့အတွက် EU ခေါင်းဆောင်တွေနဲ့တိုင်ပင်မှာဖြစ်ကြောင်းပြောပါတယ်။ဒါအပြင်အောက်တိုဘာလ31ရက်နေ့မှာအစီအစဉ်တိုင်း Britain EU ကနေနှုတ်ထွက်ဖို့ပဲသူကပြောဆိုနေစေဖြစ်ပါတယ်
။အိန္ဒိယထိန်းချုပ်ထားတဲ့ Kashmir ဒေသကိုအိန္ဒိယအစိုးရကတင်းတင်းကြပ်ကြပ်ထိန်းကုပ်ကင်တွယ်နေမှုပေါ်ဆိုရင်ပူပန်မိတယ်လို့တောင်ဝါရှားနဲ့အရှအလဲပိုင်းဒေသဆိုင်ရာ American ခေတ္တလက်ထောက်နိုင်ငံခြားရေးဝန်ကြီး Alice Wells ကပြောကြားလိုက်ပါတယ်။ဒါပေမဲ့အိန္ဒိယကဆောင်ရွက်နေတဲ့ Kashmir ဒေသဖွံ့ဖြိုးရေးဆိုင်ရာရည်မှန်းချက်တွေကိုတော့ထောက်ခံတယ်လို့လည်းသူကပြောပါတယ်။အင်္ဂါနေ့ကပြုလုပ်တဲ့ American အောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဌာနပွဲမှာလက်ထောက်ဝန်ကြီး Wells ကအခုလိုပြောခဲ့တာဖြစ်ပါတယ်။ဒါပေမဲ့အိန္ဒိယထိန်းချုပ်ထားတဲ့ Kashmir ဒေသအတွင်းတယ်လီဖုန်းလိုင်းနဲ့ Internet line တွေပြန်လည်ဖွင့်လှစ်ပေးဖို့ American နိုင်ငံခြားရေးဝန်ကြီးဌာနကအိန္ဒိယကိုတိုက်တွန်းထားကြောင်းလည်း Mrs. Wells ကပြောပါတယ်။အခြေအနေတွေတိုးတက်ကောင်းမွန်လာပြီးမြဲ Kashmir လွေမြေဒေသဟာပုံမှန်အခြေအနေပြန်လည်မရောက်ရှိသေးကြောင်းမကြသေးခင်ကအိန္ဒိယဆူရကဒေသခံလူထောင်ပေါင်းများစွာနဲ့နိုင်ငံရေးကောင်းဆောင်တွေကိုဖန်ဆီးထိန်းသိမ်းခဲ့တဲ့အတွက်စိုးရိမ်မိကြောင်းကိုလည်း American နိုင်ငံခြားရေးဝန်ကြီးဌာနကအိန္ဒိယကိုအသိပေးခဲ့ကြောင်း American အစိုးရရဲ့သတင်းအရင်းမြစ်တွေအရအဲ့ဒီဖန်ဆီးခံရသူတွေကအခုထက်ထိထိန်းသိမ်းခံနေရဆဲဖြစ်ပြီးအိန္ဒိယဥပဒေအရဆွဲချက်မတင်ဘဲဖန်ဆီးကြတာဖြစ်ကြောင်းလည်းလက်ထောက်ဝန်ကြီး Wells ကကြေညာပွဲမှာထက်သွင်းပြောကြားခဲ့ပါတယ် Mrs. Wells ဟာ Kashmir ဒေသဆိုင်ရာလွှတ်တော်ရွေးကောက်ပွဲတွေအများဆုံးကျင်းပပြုဖို့ကိုလည်းအိန္ဒိယဆွေရကိုတောင်းဆိုခဲ့ပါတယ်အခြေခံဥပဒေအရ Kashmir ဒေသကိုကိုယ်ပိုင်အုပ်ချုပ်ခွင့်တစိုက်တဒေသပေးအပ်ထားတဲ့အခွင့်အရေးကိုအိန္ဒိယပါလီမန်ကဩဂုတ်လ9ရက်နေ့ကရုပ်သိမ်းခဲ့တာဖြစ်ပါတယ်ခင်ဗျာ
ပြည်ဝင် American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်အမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဂျပန်နိုင်ငံတိုကျိုမြို့တော်ကဘုရင်နန်းတော်မှာအင်္ဂါနေ့ကကျင်းပတဲ့ဂျပန်ဧကရာဇ်ဘုရင်အသက်နာရူဟီတိုရဲ့ထီးနန်းတက်ပွဲအခမ်းအနားကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒွန်ဆန်းစုကြည်တက်ရောက်ခဲ့ပါတယ်။ထီးနန်းတက်ပွဲအခမ်းအနားမှာဂျပန်ဧကရာဇ်နာရူဟီတိုကမင်ခွန်းပြောကြားပြီးဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကဝမ်းမြောက်ဂုဏ်ပြုစကားပြောကြားခဲ့တာပါ။ဒီနောက်ဂျပန်ဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ဝင်တွေကဂျပန်ဧကရာဇ်နဲ့မိဖုရားမာဆာကိုရိုကိုချီမွန်ထောပနာပြုခဲ့ကြပြီးအခမ်းအနားကိုရုပ်သိမ်းခဲ့ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒွန်ဆန်းစုကြည်ဟာညပိုင်းမှာဂျပန်ဧကရာဇ်နဲ့မိဖုရားတို့တီးခင်းအဲ့ခံနဲ့ညစာစာပွဲကိုတက်ရောက်ခဲ့ပါတယ်။ဒီညစာစာပွဲကို British Ancient Sun ဝေဒမင်းသား Charles အပါအဝင်နိုင်ငံပေါင်း153နိုင်ငံကနိုင်ငံခေါင်းဆောင်တွေအစိုးရအဖွဲ့အကြီးအကဲတွေအဆင့်မြင့်ကိုယ်စားလှယ်တွေတက်ရောက်လာကြတာဖြစ်ပါတယ်။ဒွန်ဆန်းစုကြည်ဟာအင်္ဂါနေ့မနေ့ပိုင်းကဂျပန်မြန်မာလွှတ်တော်ချင်းချစ်ကြည်အတင်းဥက္ကဋ္ဌ Ichiro Aiဝါဆာဝါနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်ဒီတွေ့ဆုံပွဲမှာအမေရိကန်မြန်မာဂျပန်နှစ်နိုင်ငံဆက်ဆံရေးနဲ့ချစ်ကြည်ရင်းနှီးမှုတိုးမြှင့်ရေးလွှတ်တော်နှစ်ရကြာပူးပေါင်းဆောင်ရွက်မှုမြင့်တင်ရေးတိလဝါဆက်မှုဆောင်အပါအဝင်နှစ်နိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်မှုတိုးမြှင့်ရေးတွေကိုဆွေးနွေးခဲ့ကြတယ်လို့အတံမင်ကန်ရုံးဝက်ဘ်ဆိုက်မှာဖော်ပြထားပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကဘူတန်ဘုရင်ဂျမီခေရှာနက်မာယာဝမ်ချက်နဲ့လည်းတွေ့ဆုံပြီးနှစ်နိုင်ငံချစ်ကြည်ရဲ့နဲ့ပူးပေါင်းဆောင်ရွက်မှုတိုးမြှင့်အပြင်ဖွံ့ဖြိုးရေးနဲ့ယဉ်ကျေးမှုထိန်းသိမ်းရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။ဂျပန်အစိုးရရဲ့ဖိတ်ကြားချက်နဲ့တနင်္ဂနွေနေ့ကတိုကျိုကိုတွားရောက်ခဲ့တဲ့ဒွန်ဆန်းစုကြည်ဟာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တနင်္လာနေ့မှာတွေ့ဆုံပြီးရခိုင်ပဋိပက္ခအရေးစီးပွားရေးကိစ္စရပ်တွေကိုအဓိကထားဆွေးနွေးခဲ့ပါတယ်။
94ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံရဲ့လူမှုရေးလူသားချင်းစာနာထောက်ထားမှုနဲ့ယဉ်ကျေးမှုဆိုင်ရာတတိယကော်မတီအစည်းအဝေးကိုနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှအင်္ဂါနေ့ကကျင်းပခဲ့ပါတယ်။အဲဒီအစည်းအဝေးမှာကုလသမဂ္ဂရဲ့မြန်မာနိုင်ငံ လူခွေရေးဆိုင်ရာအစီအခံစာတည်သွင်းသူရဟင်းလီကအစီအခံစာတစ်စောင်တင်သွင်းပြီးရိန်ဂျာတွေအပေါ်လူခွေရေးကျူးလွန်ချိုးဖောက်မှုတွေအတွက်နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံးဒါမှမဟုတ်နိုင်ငံတကာခုံရုံးတကူဖွဲ့စည်းကြဖို့တိုက်တွန်းသွားခဲ့ပါတယ်။ဗမာကရဟင်းလီကနိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကရှေ့တွေဟာဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ကရာဇဝတ်မှုဆိုင်ရာဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့စဖို့ကြိုးစားနေပြီဖြစ်ကြောင်းဂမ်ဘီယာနိုင်ငံကလည်းလူမျိုးတွန်းတပ်ဖွဲ့မှုဆိုင်ရာသဘောတူစာချုပ်အရ ICJ မှာလုပ်ငန်းတွေစတင်နိုင်ဖို့သုံးသပ်နေကြောင်းဒါပေမဲ့မြန်မာနိုင်ငံအတွက်ပြစ်ဒဏ်ကနေကံလွန်ခွင့်ရနေတာတွေအဆုံးသတ်ရေးရင်မှန်းချက်ရောက်ဖို့ကတော့ဝေးနေသေးတယ်လို့လည်းပြောသွားခဲ့ပါတယ်။ဒီရင်မှန်းချက်လက်လန်းမီနိုင်ရေးအတွက်နိုင်ငံတကာအသိုင်းအဝိုင်းကဆက်လက်အားစိုက်ဆောင်ရွက်ကြမယ်လို့လည်းသူကပြောပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာတာမတ်ကြီးဦးဟောက်တူစွမ်းကတော့ရဟင်းလီရဲ့အကြံပြုချက်ကိုကော်မတီမှကန့်ကွက်ခဲ့ရမှာမြန်မာနိုင်ငံဆိုင်ရာအခြေအနေကို ICC ကိုလွှဲပြောင်းဖို့ဒါမှမဟုတ်နိုင်ငံတကာခုံရုံးတစ်ခုဖွဲ့စည်းရေးအထူးစီရင်ခံစာတင်သွင်းသူရဲ့အကြံပြုချက်ကိုပြတ်ပြတ်သားသားပယ်ချကြောင်းပြောပါတယ်။ ICC ဒါမှမဟုတ် ICJ တို့လိုနိုင်ငံတကာတရားစီရင်ရေးစနစ်မှာမြန်မာနိုင်ငံအခြေအနေကိုလွှဲပြောင်းတာအပါအဝင်ဆိုးရွားလာတဲ့လုပ်ရက်တွေကိုတိုက်တွန်းနေမယ်ဆိုရင်စန့်ကျင်ဘက်ရလဒ်တွေပဲထွက်လာပါလိမ့်မယ်လို့ဦးဟောက်တူစွမ်းကပြောသွားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုယ်စားလှယ်ကတော့ရိန်ဂျာတွေအားလုံးမြန်မာနိုင်ငံအတွင်းကိုဘေးကင်းလုံခြုံမှုရှိရှိစာနာအလျောက်ဂွန်တိတ်ခါနဲ့အညီပြန်နိုင်မဲ့အခြေအနေမျိုးဖန်တီးပေးဖို့ကမဖြစ်မနေလောက်အကြောင်းပြောကြားသွားခဲ့ပါတယ်။ရိန်ဂျာဆိုတဲ့အသုံးအနှုန်းကိုလက်တင်ခံခြင်းမရှိတဲ့မြန်မာအစိုးရဟာဒုက္ခသည်တွေပြန်လည်လက်ခံရေးဆောင်ရွက်နေတယ်လို့ပြောထားပေမဲ့လည်းဒုက္ခသည်တွေဟာနေရက်ကိုပြန်နိုင်ခြင်းမရှိသေးပါဘူးခင်ဗျာ
။မြန်မာနိုင်ငံကနေထွက်ပြေးလာကြတဲ့ရိန်ဂျာတွေထဲကထောင်ပေါင်းများစွာကိုပြစ်ကျက်နေတဲ့ဒုက္ခသည်စခန်းတွေကနေဘင်္ဂလားပင်လယ်အော်ရက်ကဘာဆန်ချာကျွန်းကိုပြောင်းရွှေ့ပေးဖို့အတွက်စလှုပ်ချင်နေပြီလို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကအင်ကာနေမှာပြောပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခသည်တသိန်းကိုပြောင်းရွှေ့ပေးဖို့ဆန္ဒရှိနေပေမဲ့အစိုးရမူဝါဒအရဒုက္ခသည်တွေကိုအတင်းကျပ်ပြောင်းရွှေ့ဖို့မလုပ်နိုင်ကြောင်းကောက်ဆက်ပဇာဒေတာစီမံခန့်ခွဲဆိုင်ရာထိပ်တန်းအရာရှိတူဖြစ်တဲ့ကမန်ဟိုစင်ကပြောပါတယ်။ကုန်ပိုင်းကနေတနအိကြတင်းမော့နဲ့တွားရရတဲ့ဒီကျွန်းကိုပြောင်းရွှေ့လို့တဲ့ဆန္ဒရှိသူတွေရဲ့စီးရင်ကိုပြုစုရမှာပြောင်းရွှေ့လို့သူမီတာစု100ရှိပြီဖြစ်ပြီးအဲ့ဒီထက်မှာဒုက္ခသည်9000လောက်ပါဝင်ကြောင်းနဲ့သူတို့ဟာနိုဗ ెంబ ာဒါမှမဟုတ်ဒီဇင်ဘာလလောက်မှာပြောင်းရွှေ့ခြင်းနေတယ်လို့လည်းပြောပါတယ်။ပစံချာကျွန်းကိုဒုက္ခသည်တွေရွှေ့ပြောင်းဖို့ဘင်္ဂလားဒေ့ရှ်အစိုးရကတတ်မှတ်ရက်တွေခဏခဏပေးခဲ့ပေမဲ့နောက်ဆုံးပြောင်းရွှေ့ရကိုမကြေညာနိုင်သေးပါဘူး။ဒီလိုပြောင်းရွှေ့မှုတွေလုပ်မဲ့နောက်ဆုံးတတ်မှတ်ချက်မချခင်အစုအစိုးရအဖွဲ့ကဒုက္ခသည်တွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ကြောင်းဝန်ကြီးချုပ်ရှိခ်ဟာစီနာကကုလသမဂ္ဂနဲ့နိုင်ငံတကာမိတ်ဆွေတွေကိုထပ်တလဲလဲပြောကြားပါတယ်။ရွန်ဂျာဆိုတဲ့အတုံးလုံးလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေပြန်စီစစ်ပြီးလက်ခံမှာဖြစ်ကြောင်းပြောကြားထားပါတယ်။
အမေရိကန်နိုင်ငံအနေနဲ့ဒီတစ်ပတ်တည်းဒုက္ခသည်တွေပြန်လည်လက်ခံဖို့အစီအစဉ်ကိုအနည်းဆုံးနောက်ထပ်တစ်ပတ်ရွှေ့ဆိုင်းခဲ့တယ်လို့အမေရိကန်နိုင်ငံသားရေးကွန်ရက်ဌာနက VOA ကိုအတည်ပြုပြောကြားခဲ့ပါတယ်။နှစ်စဉ်အမေရိကန်နိုင်ငံဝင်ရောက်လာတဲ့ဒုက္ခသည်အရေးအတွက်ကိုရှင်းချဖို့ကြိုးစားနေတဲ့သမ္မတထရမ့်အစိုးရဟာဒုက္ခသည်လက်ခံမှုကိုအောက်တိုဘာ22ရက်နေ့ထိရပ်ဆိုင်းထားမယ်လို့ပြည်ထောင်လကကြေညာထားခဲ့တာဖြစ်ပါတယ်ခင်ဗျာ
။ Direct from Washington The Voice of America
ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုရမင်းထွန်းတို့ကြီးညာပေးခဲ့တာပါ။အခုတော့မြန်မာဆန်ရသတင်းဆောင်မတွေကိုထုတ်လွှင့်ပေးပါမယ်။ရိုဟင်ဂျာတွေအပေါ်လူခွင့်ရေးကျူးလွန်ချိုးဖောက်မှုတွေအတွက်နိုင်ငံတကာရာဇဝတ်ပြစ်မှုဆန်ရခုံရုံးဒါမှမဟုတ်လဲနိုင်ငံတကာခုံရုံးတစ်ခုဖွဲ့စည်းကြဖို့မြန်မာဆန်ရကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကကုလသမဂ္ဂအထွေထွေညီလာခံတတိယကော်မတီမှတင်သွင်းပါတယ်။မြမအခြေအနေကိုနိုင်ငံတကာတရားစီရင်ရေးစနစ်ထဲလွှဲပြောင်းရေးရန်ဟီလီရဲ့တိုက်တွန်းချက်ကိုတော့မြမဘက်ကအပြင်းအထန်ကန့်ကွက်လိုက်ပြီးအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဒီကိစ္စရှောင်ရှားချက်ကိုလည်းတိုက်တွန်းလိုက်ပါတယ်။84ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံတတိယကော်မတီအတွင်းမြမလူခွင့်ရေးအခြေအနေဆိုင်ရာဆွေးနွေးမှုတွေကိုနားဆင်ကြရအောင်ပါ
။ Myanmar continues to deny my access.But human rights issues abuse
သူမကိုပြည်ဝင်ခွင့်ဆက်ပြီးပိတ်ထားတဲ့မြန်မာနိုင်ငံတွင်းမှာတိတိတသာအခြေအနေတိုးတက်လာတာမရှိဘူးလို့မြန်မာဆန်ရကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရဟီလီက84ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံရဲ့လူမှုရေးလူသားချင်းစာနာထောက်ထားမှုနဲ့ယဉ်ကျေးမှုဆိုင်ရာတတိယကော်မတီမှာတင်သွင်းသွားတာပါမြမလူခွင့်ရေးနဲ့ပတ်သက်ပြီးတနိုင်ငံလုံးအခြေအနေကိုခြုံငုံပါဝင်ပေမဲ့အဓိကကတော့ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးမြန်မာကိုနိုင်ငံတကာတရားဥပဒေတွေနဲ့အညီစီရင်နိုင်ရေးအစင်ခန်းစာတင်သွင်းသူရဟီလီကအဓိကတိုက်တွန်းသွားပါတယ်
Significant headway was made in the last year with the establishment and recent operational
ထူးခြားတဲ့ဖြစ်ထွန်းမှုတစ်ခုကတော့ပြီးခဲ့တဲ့နှစ်ကလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးရန်တရားကိုစတင်နိုင်ခဲ့တာဖြစ်ပြီးအခုလုပ်ငန်းတွေစတင်နေပါပြီ။နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကရှေ့ညွေတွေကလည်းဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ကရာဇဝတ်မှုဆိုင်ရာဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးရေးစဖို့ကြိုးစားနေကြပါတယ်။ဂမ်ဘီယာနိုင်ငံကလည်းလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာသဘောတူစာချုပ်အရ ICJ မှာလုပ်ငန်းတွေစတင်နိုင်ဖို့တုံ့တက်နေပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံတွင်းပြစ်ဒဏ်ကနေကင်းလွတ်ခွင့်ရနေတာတွေအဆုံးသတ်နိုင်ရေးရင်ဖန်းချက်ရောက်ဖို့ကတော့အဝေးကြီးလိုပါသေးတယ
်။ဒီရှိမှန်းချက်တွေပြည့်မြည်ရေးအတွက်နိုင်ငံတကာဘက်ကပို့ပြီးတော့အထည်ဆောင်ရွက်ကြဖို့လည်းတိုက်တွန်းပါတယ်။ဒါအပြင်လူခွင့်ရေးကိုအလေးမထားဘဲမြန်မာနိုင်ငံတွင်းမှာကိုအကျိုးစီးပွားကိုသာရှာနေကြတဲ့အဖွဲ့ဝင်နိုင်ငံတွေကိုလည်းစိတ်ဆိုးဒေါသထွက်ရတယ်လို့ရန်ဟီလီကပြောပါတယ်။
You must not hesitate to impose targeted sanctions against the Tatmadaw's companies and its commanders.
ဆိုရလာတဲ့ချိုးဖောက်မှုကြီးတွေမှာအများဆုံးတာဝန်အရှိဆုံးဖြစ်တဲ့တက်မတော်အကြီးအကဲတွေနဲ့တက်မတော်ကုမ္ပဏီတွေအပေါ်ပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ဖို့ဝင်လေးမနေသင့်ပါဘူး။ဒီအခြေအနေကြီးတစ်ခုလုံးကို ICC ကိုတင်ဖို့ဒါမှမဟုတ်လဲနိုင်ငံတကာခုံရုံးတစ်ခုဖွဲ့စည်းဖို့နောက်တရားမျှတမှုအမှန်တရားနစ်နာမှုတွေအတွက်ပြုလုပ်ဆောင်ရွက်ဖို့နဲ့ထပ်မဖြစ်စေဖို့အာမခံချက်ရှိရေးဆိုတဲ့ခိုင်မာတဲ့အချက်တွေနဲ့အညီအပြောင်းအလဲဖော်ဆောင်နိုင်မဲ့လုပ်ငန်းစဉ်တွေဖော်ထုတ်ရေးအရက်ဖက်အဖွဲ့အစည်းတွေနဲ့အတူဆောင်ရွက်ကြရပါမယ်
။ကုလသမဂ္ဂဆိုင်ရာမြန်မာတမ္မတ်ကြီးဦးဟောက်တူစွန်ကတော့ရန်ဟီလီရဲ့အကြံပြုချက်ကိုကော်မတီမှအပြင်းအထန်ကန့်ကွက်ပါတယ်။
Mr. Chair, let me turn to the issue of accountability. My delegation categorically rejects the special report.
မြန်မာနိုင်ငံဆိုင်ရာအခြေအနေကိုနိုင်ငံတကာရာဇဝတ်မှုဆိုင်ရာခုံရုံး ICC ကိုလွှဲပြောင်းဖို့ဒါမှမဟုတ်လေနိုင်ငံတကာခုံရုံးတစ်ခုဖွဲ့စည်းရေးတုံ့တက်ဖို့အထူးအစီရင်ခံစာတင်သွင်းသူရဲ့အကြံပြုချက်ကိုတက်ပြတ်သားသားပယ်ချပါတယ်။ ICC ဒါမှမဟုတ် ICJ တို့လိုနိုင်ငံတကာတရားစီရင်ရေးစနစ်မှာမြန်မာနိုင်ငံရဲ့အခြေအနေကိုလွှဲပြောင်းတာအပါအဝင်စိုးရွားလာတဲ့လူရက်တွေကိုတိုက်တွန်းနေတာဆိုရင်ပြောင်းမြန်ရလတ်တွေးပဲထွက်လာပါလိမ့်မယ်။မြန်မာနိုင်ငံနဲ့နိုင်ငံတကာတိုင်းဝန်ကြားဆက်ပြီးပူးပေါင်းဆောင်ရွက်မှုတွေခိုင်မာတည်ကြစေရေးအတွက်အဖွဲ့ဝင်နိုင်ငံတွေအနေနဲ့လည်းဒီလိုရက်တွေကိုရှောင်ကျဉ်ဖို့လိုပါတယ်။ရခိုင်ပြည်နယ်တွင်းကလူခွင့်ရေးဆိုင်ရာဆိုးရွားတဲ့ချိုးဖောက်မှုဆွဆွဲချက်တွေနဲ့ဆက်ဆက်လို့လည်းဘယ်လိုမှမမကန်လို့ရမျိုးကိုမဆိုတာဝန်ယူမှုတာဝန်ခံမှုကိုစန့်ကျင်မှာမဟုတ်ဘူးဆိုတာကိုလည်းမြန်မာဘက်ကထပ်ခါတလဲလဲပြောဆိုထားပြီးဖြစ်ပါတယ်
။ရခိုင်ပြည်နယ်တွင်းကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရသူတွေကိုစီစစ်ပြီးပြန်လည်ခံမယ်လို့မြန်မာဘက်ကပြောဆိုထားပေမဲ့ရူဟင်ဂျာဆိုတဲ့အတုံးနှုံးကိုမြန်မာအစိုးရကလက်မခံပါဘူး။ဒါ့အပြင်ရူဟင်ဂျာတွေနိုင်ငံသားဖြစ်ခွင့်ကိုလည်းတည်ဆဲဥပဒေတွေအရစီစစ်ဆောင်ရွက်ရမယ်လို့ပြောဆိုထားတာပါ။ရူဟင်ဂျာအဖြစ်အတိမှန်မပြုတာနဲ့နိုင်ငံသားဖြစ်ခွင့်အမှခံချက်မရှိတာကဒုက္ခသည်တွေဌာနေပြန်ရေးအတွက်အဓိကအဟံအတားတစ်ခုဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကလည်းရူဟင်ဂျာတွေဌာနေပြန်နိုင်မဲ့အခင်အချင်းမျိုးမြန်မာဘက်ကဖန်တီးပေးဖို့လိုတယ်ပြစ်မှုကျူးလွန်သူတွေကိုအပြစ်ပေးရေးယူဖို့လိုတယ်ဆိုတာကိုကော်မတီမှာကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်တန်အမတ်ကြီးကအလေးအနက်ပြောဆိုသွားပါတယ
် Creation of conducive environment is a prerequisite for safe volunteer
ရွှေကြော်ရီအားလုံးမြန်မာနိုင်ငံတွင်းကိုဘေးကင်းလုံခြုံမှုရှိရှိစန္ဒအလျောက်ဂုံတိတ်ခါနဲ့အညီပြန်နိုင်မဲ့အခြေအနေမျိုးဖန်တီးပြဖို့ကမဖြစ်မနေလိုအပ်ပါတယ်ရွှေကြော်ရီကကဘာကူအချင်းချင်းပြောဆိုနေတဲ့အတိုင်းပါပဲပြည်ထောင်တင်ရသူတွေနဲ့ထိခိုက်သက်ရောက်ရတဲ့လူမှုအတိုင်းအဝိုင်းတွေအတွက်လိုအပ်တဲ့တရားမျှတမှုရရှိရေးကိုအလေးနဲ့ထားပြီးစိတ်ချယုံကြည်ရတဲ့လုပ်ငန်းစဉ်နဲ့တာဝန်ယူမှုတာဝန်ခံမှုရှိရေးတောင်းဆိုချက်ကိုမဖြေရှင်းရသေးပါဘူး
။ကုလသမဂ္ဂထရီညီလာခံတတိယကော်မတီတွင်မြမလူခွင့်ရေးနဲ့ပတ်သက်ပြီးကြဲကြဲပြန့်ပြန့်ဆွေးနွေးခဲ့ကြပါတယ်။မြမဆိုင်ရာကုလသမဂ္ဂလူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်ရန်ဟီလီကတော့မြန်မာနိုင်ငံတွင်ဖိနှိပ်ချုပ်ချယ်တဲ့ဥပဒေတွေမပြင်သေးတဲ့ကိစ္စလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့စီယုံခွင့်တွေကိုဒီဥပဒေတွေအသုံးပြုချုပ်ချယ်နေစေဖြစ်တယ်ဆိုတာအပြင်ဘာသာရေးအရာလူနည်းစုဖြစ်ရသူတွေအပေါ်ခွဲခြားဆက်ဆံမှုတွေဆက်ပြီးရှိနေတယ်လို့လည်းထောက်ပြပါတယ်။ဒါအပြင်ရခိုင်ပြည်နယ်တွင်းမှာတပ်မတော်နဲ့ရခိုင်လက်နက်ကိုင်တပ်အေအေကြားဖြစ်နေတဲ့တိုက်ပွဲတွေဟာဆိုရင်စစ်ရာဇဝတ်မှုဖြစ်နိုင်ခြေရှိတယ်လို့လည်းကော်မတီမှာတင်သွင်းသွားပါတယ်ရှင
်တစ်ဆက်တည်းမှာပဲစစ်တပ်အစအရက်ဖက်စီးပွားရေးတွေနဲ့ပေါင်းလုပ်ဖို့ကုလကော်မတီမှာတောင်းဆိုသွားတဲ့အကြောင်းကိုလည်းတင်ပြပေးချင်ပါတယ်မြန်မာနိုင်ငံမှာရက်ဆက်ကြမ်းကြုတ်မှုတွေကျူးလွန်နေတဲ့တပ်မတော်နဲ့ဆက်ဆံနေတဲ့စီးပွားရေးလုပ်ငန်းတွေကိုပိတ်ဆို့အရေးယူပြီးအရက်ဖက်စီးပွားရေးလုပ်ငန်းတွေနဲ့ပဲပူးပေါင်းဆောင်ရွက်ဖို့
FFM မြန်မာနိုင်ငံဆိုင်ရာအချက်လက်ရှာဖွေရေးမစ်ရှင်ဥက္ကဋ္ဌကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုတောင်းဆိုလိုက်ပါတယ်။အင်ကာနေကနယူးယောက်ကုလသမဂ္ဂဌာနချုပ်မှကျင်းပတဲ့အထွေထွေညီလာခံတတိယကော်မတီအစည်းအဝေးမှာ FFN ရဲ့နောက်ဆုံးမြန်မာဆိုင်ရာအစီရင်ခံစာကိုတင်သွင်းချိန်သူကဒီလိုပြောသွားတာပါ။မတ်အင်ချင်းနိုင်ကတင်ပြပေးပါအောင်ရှင်။
အောက်တိုဘာလ22ရက်နေ့ကကုလသမဂ္ဂအထွေထွေညီလာခံရဲ့လူ့အခွင့်အရေးဆိုင်ရာတတိယကော်မတီမှ FFM မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးမစ်ရှင်ဥက္ကဋ္ဌမာဆူကီဒရုစမန်ကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီနဲ့အတူပူးတွဲအစီရင်ခံစာတင်သွင်းခဲ့တာပါမြန်မာနိုင်ငံမှာကြံနေသေးတဲ့ရိုဟင်ဂျာ6သိန်းကျော်ဟာဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းချက်အရပါခွဲခြားဖိနှိပ်ခံနေရတဲ့အပြင်လူမျိုးတုံးတစ်ဖက်တဲ့ NDA နဲ့လည်းရင်ဆိုင်နေရကြောင်း Mr. Drusman ကအစည်းအဝေးမှာထပ်မံသတိပေးပြောကြားခဲ့ပါတယ်။ဒါ့အပြင် FFM ရဲ့မူရင်းသက်တမ်းတစ်နှစ်ကိုနောက်ထပ်တစ်နှစ်တိုးပြီးကုလသမဂ္ဂက2018မှာတာဝန်ပေးရခဲ့တာဟာသူတို့အဖွဲ့ရှာဖွေတွေးရှိချက်တွေကိုပိုးပြီးခိုင်မာကျစ်လစ်စေဖို့ဖြစ်တယ်လို့သူကဆိုပါတယ်။အဲ့ဒီလိုသက်တမ်းတိုးချဲ့ခဲ့တဲ့အတွက်လည်းတွေ့ရှိခဲ့တဲ့အထောက်အထားတွေပိုးပြီးခိုင်လုံအောင်စုဆောင်းတဲ့အခါမှာမြန်မာနိုင်ငံကစီးပွားရေးလုပ်ငန်းတွေမှာတက်မတော်ရဲ့ပါဝင်ပတ်သက်မှုဟာဆိုးရွားလာတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကျူးလွန်ဖို့ပံ့ပိုးပေးနေတယ်ဆိုတာစုံစမ်းတွေ့ရှိခဲ့ရတယ်လို့ Mr. Mazuki Drusman ကအခုလိုပြောပါတယ
် But what we have been able to establish is that the involvement of the Tatmadaw in business correlates directly with their capacity to commit atrocities.
စီဝေးမှာဓမ္မတော်ပါဝင်ပသက်မှုဟာရက်ဆက်တန်းကျုံမှုတွေကိုကျူးလွန်စေတဲ့လောရက်တွေကိုပံ့ပိုးပေးနိုင်ဖို့တိုက်ရိုက်ပတ်သက်နေတာကိုကျွန်တော်တို့အထောက်အထားတွေနဲ့တွေ့ရှိခဲ့တာဖြစ်ပါတယ်။နိုင်ငံတော်ဘတ်ဂျက်ကိုဓမ္မတော်ကအကန့်အသတ်မရှိသုံးပြီးဖိနှိပ်ညှဉ်းပန်းမှုတွေကျူးလွန်ခဲ့တယ်လို့ပြည်ထောင်ကနေကင်လွခွင့်ရောက်ဖို့နဲ့လုံးဝလွတ်မြောက်ဖို့အတွက်လည်းဘဏ္ဍာငွေတွေကိုသုံးစွဲခဲ့တာပါ။ဒီနေရာမှာမြန်မာနိုင်ငံကစီဝေးလုပ်ငန်းတွေကနေပါအကျိုးမြန်ရဖို့ဓမ္မတော်ကလွှမ်းမိုးချုပ်ကန်ခဲ့တယ်ဆိုတဲ့အချက်ဟာဆက်ဆက်နေပါတယ်
။အထူးသဖြင့်ရခိုင်ပြည်နယ်အပါအဝင်ကချင်ရှမ်းနယ်အခြားတိုင်းဒေသတွေမှာကြီးမားပြင်းထန်လာတဲ့ပြစ်မှုတွေကိုတပ်မတော်ကကျူးလွန်ရမှာသူတို့တပ်အင်အားအတွက်သုံးစွဲဖို့ဝင်ငွေတွေကိုစီးပွားရေးလုပ်ငန်းတွေကနေတိုက်ရိုက်ရနေတဲ့အတွက်တပ်မတော်နဲ့ဆက်ဆက်ပတ်သက်နေတဲ့စီးပွားရေးလုပ်ငန်းတွေကိုဖျက်တောက်ပိတ်ဆို့အရေးယူဖို့မာဇူကီဒရုစမန်ကအခုလိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းခဲ့ပါတယ
်။ We are certainly encouraged that the messageThat we should terminate economic business and relations with the Tatmadaw.
The group beginning message card Tamro ne sasat patat ni de siwei lo ngan man nya ko song tat bi Tamro ne ma patat de apwe asi lo ngan dwe ne be hu paw saung ya phu phit par de. Ni paw 30 cha myin bi naw ma raw Myanmar naingan ma sat bi phit ni de lu khun ye chu paw mu ri ko ta si phu apye bulu sha ma le so de sait dat ne asi sin ye swae phu chanarou a chan pyu chin mar de. Da chaung di niya ma chanarou a che de khu de ko mit de yak khan nyin na ga raw Myanmar naingan sain ya lut lat de su nan sit se mu yan nya apwe ko naw de sin ni ne apye wa thauk khan pan bo cha phu be phit par de.အခုဆိုရင်ဒီအဖွဲ့ကြီးဟာနိုင်ငံတကာတိုင်ဝမ်ရဲ့အမျိုးအမြင်ရှိရှိပူးပေါင်းဆောင်ရွက်မှုနဲ့လုပ်ငန်းလည်ပတ်နေပါပြီ။ဒီအဖွဲ့ရဲ့ပြင်ဆင်မှုတွေကနေနောက်ဆုံးမှာတရားစီရင်ရေးနဲ့တာဝန်ခံမှုရှိရေးအတွက်လှုပ်ဆောင်သွားမှာဖြစ်ပါတယ်
။ကုလသမဂ္ဂအထွေထွေညီလာခံကသူတို့ကိုလုတ်ပိုင်ခွင့်ပေးခဲ့တဲ့အချက်တွေနဲ့အခုနောက်ဆုံးစီရင်ခံစာတင်သွင်းဖို့ပါဝင်ခဲ့ပြီး FFM အနေနဲ့သူတို့တွေ့ရှိခဲ့တဲ့မြန်မာစစ်တပ်ရဲ့လူမျိုးတုံးတပ်ဖြတ်ကျူးလွန်မှုဆိုတဲ့ဆွဆဲချက်တွေအတွက်အထောက်အထားအချက်လက်တွေကိုနိုင်ငံတကာတရားရုံးတွေကကင်တွယ်စီရင်နိုင်ဖို့အမှုတည်ဆောက်မဲ့ WIWM မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့ကုလသမဂ္ဂစုံစမ်းရေးရန်တရားအဖွဲ့ကိုလွှဲပြောင်းပေးခဲ့ပြီးဖြစ်ကြောင်းမစ်ရှင်ဥက္ကဋ္ဌ Mr. Drusman ကပြောပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးကတော့အခုလို FFM ရဲ့အစီရင်ခံစာကိုအတိအမှန်မပြုသလို FFM ကနေဆက်နွယ်ပြီးတော့ပေါ်ပေါက်လာတဲ့ WIWM အဖွဲ့လုပ်ငန်းရန်တရားကိုလည်းအတိအမှန်မပြုကြောင်းနဲ့ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့လည်းတတိယကော်မတီစည်းဝေးမှာတုံ့ပြန်ပြောဆိုသွားပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အခေါ်အဝေါ်ကိုအတိအမှန်ပြုခြင်းမရှိပါဘူး။အောက်တိုဘာလ23ရက်ဗုဒ္ဓဖူးနေ့မှာတော့ရန်ဟီလီနဲ့မာဇူကီဒရုစမန်တို့ရဲ့ပူးတွဲသတင်းစာရှင်းလင်းပွဲကိုနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်ဖို့ရှိတယ်လို့ကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရနာဘူဂနာကလည်းသူ့ရဲ့အစီရင်ခံစာကိုကုလသမဂ္ဂအထွေထွေညီလာခံအစည်းအဝေးမှာတင်ပြဖို့ရှိပါတယ်ရှင်
။မတ်အင်ချင်နိုင်ပါရှင်မြမအရေးသတင်းတပုတ်ကိုဆက်ချင်ပါတယ်။မြန်မာနိုင်ငံကနေထွက်ပြေးပြီးဘင်္ဂလားဒေ့ရှ်မှာခိုလုံနေတဲ့ဒုက္ခသည်တွေအရေးကိုတောင်အာရှဒေသပေါ်တက်ရောက်နေတဲ့ကိစ္စရပ်တွေထဲကတစ်ခုအဖြစ်အမေရိကန်ထိပ်တန်းလွှတ်တော်အမတ်တဦးကသတ်မှတ်ပြောဆိုပါတယ်တောင်အာရှဒေသရင်းလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့အင်ကာနီကအမေရိကန်အောက်လွှတ်တော်ဆက်ကော်မတီခွဲတစ်ခုမှလုပ်တဲ့ကြားနာပွဲအတွင်းအဲ့ဒီလိုပြောတာပါဒီပြောဆိုချက်တွေကိုကောက်နှုတ်စူးစီးပြီးကိုကျွကျော်သိန်းကပြောပြပေးမှာပါ
တောင်အာရှဒေသလူအခွင့်အရေးနိုင်ငံခြားရေးဌာနနဲ့ဒေသတွင်းကအမြင့်များဆိုတဲ့ခေါင်းစဉ်နဲ့ကြားနာပွဲတစ်ခုကို အမေရိကန်အောက်လူတော်နိုင်ငံခြားဆက်ဆံရေးကော်မတီအာရှပစိဖိတ်နဲ့လက်နက်မပြတ်ပွားရေးဆိုင်ရာဆက်ကော်မတီကအင်္ဂါနေ့မှာကြီးမှုကျင်းပတာပါဒီကြားနာပွဲမှာအိန္ဒိယပါကစ္စတန်သီရိလင်္ကာဘင်္ဂလားဒေ့ရှ်စားတဲ့တောင်အာရှဒေသတွင်းနိုင်ငံတွေကလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့ကော်မတီဥက္ကဋ္ဌနဲ့ကော်မတီဝင်လွှတ်တော်အမတ်တွေကြားနာပွဲမှာလာရောက်တင်ပြကြသူတွေပြောတဲ့အထဲမြန်မာနိုင်ငံကနေထွက်ပြေးပြီးဘင်္ဂလားဒေ့ရှ်မှာခိုးလုံနေကြတဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့လည်းထည့်သွင်းပြောဆိုသွားကြတာဖြစ်ပါတယ်ဆက်ကော်မတီဥက္ကဋ္ဌကယ်လီဖိုးနီးယားပြည်နယ်ဒီမိုကရက်အောက်လွှတ်တော်အမတ်ဘရယ်လီရှောမန်ကကြားနာပွဲအဖွင့်စကားပြောတာမှာအခုလိုထည့်သွင်းပြောဆိုသွားပါတယ
် another issue that affects South Asia is the plight of the Rohingya we covered this chiefly in our hearing on Southeast Asia
တောင်ရှားဒေသပေါ်တည်ရောက်နေတဲ့နောက်ကိစ္စတစ်ခုကတော့ရိုဟင်ဂျာတွေရဲ့ဘေးဒုက္ခပါမြန်မာနိုင်ငံမှာအစိုးရကစိုးရွားစွာလှုပ်ဆောင်ခဲ့ခြင်းကတည်းကအရှိတောင်အရှာဒေသဆိုင်ရာကြားနာပွဲတွေမှာဒီကိစ္စကိုအဓိကထားပြီးကျွန်တော်တို့ပြောဆိုခဲ့ကြပါတယ်အမေရိကန်ပြည်ထောင်စုဟာရိုဟင်ဂျာလူထုအတွက်ရမွန်ငွေဒေါ်လာတန်ပေါင်း660အကူအညီပေးထားတဲ့ကမ္ဘာပေါ်မှာအများဆုံးကူညီထားတဲ့နိုင်ငံဆိုတာကျွန်တော်ထောက်ပြချင်ပါတယ်ဒီရမွန်ငွေရဖို့ကျွန်တော်တို့အပြင်းအထန်လှုပ်ဆောင်ခဲ့ပါတယ်ဒီဒုက္ခသည်တွေသူတို့နေအိမ်ကိုဘေးရန်ကင်းစွာပြန်သွားနိုင်ခြင်းအထိကျွန်တော်တို့ဆက်ပြီးလှုပ်ဆောင်သွားရမှာပါ
ဆက်ကော်မတီဝင်တူဖြစ်တဲ့ဒီမိုကရက်အောက်လွှတ်တော်မှအီလျန်အိုမာကလည်းမွတ်စလင်လူများစုရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နယ်စပ်အိန္ဒိယနိုင်ငံမြောက်ပိုင်းအာသန်ပြည်နယ်မှာအိန္ဒိယဆိုရကထိန်းသိမ်းစခန်းတွေတည်ဆောက်နေတယ်ဆိုတဲ့သတင်းတွေကိုထောက်ပြပြီးတရားမဝင်ရွှေ့ပြောင်းဝင်သူတွေအိန္ဒိယနိုင်ငံထဲမှာနေလို့မရအောင်ဝန်ကြီးချုပ်နရင်ဒရာမိုဒီအဆိုရကလုံနေတယ်လို့ဆိုတာကိုပြောရင်းနဲ့ရိုဟင်ဂျာဖြစ်ရပ်ကိုထည့်ပြောပြီးမေးခွန်းထုတ်သွားပါတယ
် This is how the Rohingya genocide started at one pointdo we no longer share values with india
da rohingya re ko lu myo tong tat phyat mu belo sa ga de so ra ba be be a che ni ma india ne jama ro ja san tan bo re tu nyi mu ma shi do de a che ni yauk la ma ba le a tan ga muslim re a di sakhan re de ma the tha khan ya me a che di jama ro saok ni da ba la
lut do ma miss o ma the thon twa de lu myo tong tat phyat mu san ya su swe jet re ko myama su ya ga a pyin tan nyin san tha de lu american su ya ga le tye win tat mat byo so ra ma shi de ba u ဒီကြားနာပွဲမှာအမေရိကန်နိုင်ငံရဲ့ဌာနဘက်ကအမြင်တွေကိုလာပြီးတင်ပြသူကတော့တောင်နဲ့ဗဟိုအာရှရေးရာယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီးအဲလစ်ဝဲလ်စ်ပါသူကဒုက္ခသည်တွေနေရာရင်းပြောင်းရေးကိစ္စပြောဆိုသလိုအကူအညီပေးနေတာကိုလည်းထည့်ပြောသွားပါတယ
် Prime Minister Sheikh Hasina's laudable decision in 2017 to open the country's borders to over 700,000 Rohingya refugees has come with genuine consequences for Bangladesh. 2019
ခုနှစ်မှာရွှေဂျာဒုက္ခသည်9သိန်းအတွက်နိုင်ငံနယ်စပ်တွေကိုဖွင့်ပေးဖို့ဝန်ကြီးချုပ်ရှိခ်ဟာစီနာကချီးကျူးဝယ်ဆုံးဖြတ်ခဲ့တာဟာဘင်္ဂလားဒေ့ရှ်အတွက်စစ်မှန်တဲ့အကျိုးဆက်တွေကိုဖြစ်လာစေပါတယ်။ရွှေဂျာရီဘေးကင်းပြီးသိခါရှိစွာကိုယ်တဘောနဲ့ကိုမြန်မာနိုင်ငံကိုပြန်ပြီးသွားနိုင်ရင်စစ်ဆန့်ညှိနှိုင်းရမှာဖြစ်တာနဲ့အမျှဒုက္ခသည်တွေနဲ့သူတို့ကိုလက်ခံထားရတဲ့လူမှုအတိုင်းဝိုင်းတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့အတွက်ကုလသမဂ္ဂနိုင်ငံတကာနဲ့တခြားမိတ်ဖက်တွေနဲ့အတူကျမတို့ဆက်ပြီးကူညီထောက်ပံ့ပေးနေပါတယ
်။လောရဝန်ကြီးအဲလစ်ဆိုရဆာ2018ခုနှစ်အောက်တိုဘာလမှာဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေစီတွားရောက်ခဲ့ဘူးသူပါ။ဂျာနာဘွဲမှာတက်တည်အနေနဲ့တင်ပြပြောဆိုသူတွေတူကတော့အပြည်ပြည်ဆိုင်ရာလူငယ်ချမ်းသာကွင်းအဖွဲ့ AI ရဲ့အာရှဒေသဆိုင်ရာလှုပ်ဆော်စည်းရုံးရေးမန်နေဂျာဖရန်စစ္စကိုဘန်ကော့စ်မီပါ။တောင်အာရှဒေသတွေမှာမွတ်စလင်ဆန့်ကျင်ရေးနိုင်ငံသားဆန့်ကျင်ရေးအားကောင်းလာနေတာရဲ့ရိုက်ခတ်မှုအကြောင်းပြောရင်ဒုက္ခသည်တွေပေါ်တည်ရောက်မှုကိုပါသူကထည့်ပြောသွားပါတယ်
။ In Bangladesh, the fallout of a Rohingya repatriation deal in August created a flurry of xenophobic and hate messages.
မြန်မာ့အကူလာကရိုဟင်ဂျာတွေကိုပြန်ပို့ရေးသဘောတူညီချက်ကိုကောင်တယ်ဖော်ရာမောင်းမမြဖြစ်ပြီးတဲ့နောက်ရိုဂျာဒုက္ခသည်တွေကိုထုံးနဲ့တိုက်ခိုက်တဲ့နိုင်ငံသားမုံတီးရဲနဲ့အမုန်းစကားတွေဆိုရှယ်မီဒီယာတွေပေါ်မှာပြန့်နှံ့လာပါတယ်။ဒီတံပြန်တက်ရောက်မှုကဒုက္ခသည်တွေကိုလက်ခံထားရတဲ့လူမှုအတိုက်အဝိုင်းတွေကဒုက္ခသည်တွေပေါ်ပြင်းထန်ထားလာနိုင်ခြင်းရှိနေပါတယ်။ဒါဘင်္ဂလားဒေ့ရှ်မှာရိုဟင်ဂျာတွေရဲ့အနာဂတ်နဲ့မြန်မာနိုင်ငံကိုပြန်ရေးအပေါ်ထိခိုက်လာနိုင်ပါတယ်
။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းဟာလူမျိုးတစ်မျိုးရဲ့အသုံးအနှုန်းတစ်ခုအဖြစ်သက်သက်မဟုတ်ဘဲမြန်မာနိုင်ငံရဲ့တိုင်းရင်းသားလူမျိုးစုတစ်စုအဖြစ်သတ်မှတ်ခံရဖို့အဲဒီကနေတဆင့်နေမြေရရှိဖို့အထိနောက်ွယ်ရွယ်ချက်တွေရှိတယ်ဆိုပြီးမြန်မာအစိုးရကဒါကိုလက်မခံသလိုမြန်မာနိုင်ငံလူထုအများစုကလည်းစန့်ကျင်ကြပါတယ်။ဒါပေမဲ့လေဘင်္ဂလားဒေ့ရှ်မှာရောက်နေသူတွေကိုစစ်စစ်ပြီးမြန်မာနိုင်ငံတွင်းကထွက်ပြေးသွားတာမှန်ရင်လက်ခံမယ်လို့မြန်မာအစိုးရတာဝန်ရှိသူတွေကအစဉ်တစိုက်ပြောဆိုထားတယ်လို့အခုဆိုရင်နိုင်ငံသားအဖြစ်အသိမှတ်ပြုရေးလုပ်ငန်းစဉ်ကိုပါပိုးပြီးမြန်အောင်လုပ်မယ်လို့ပြောထားပါတယ်ခင်ဗျာ
ဗီအိုမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီစီစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင် VOA American အတန်က2019ခုနှစ်အောက်တိုဘာလ23ရက်ဗုဒ္ဓဟူးနေ့မနေ့ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 40 51တို့အပြင်လိုင်းလက်မီတာ190ကနေပါတိုးချက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေတဲကမြန်မာဆန်ရကောက်နှုတ်ချက် American 3 EDN အင်္ဂလိပ်စာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်နဲ့အတူ
နိုင်ငံကအဖွဲ့အစည်းတွေကဒီလူ့ခွင့်ကျွမ်းမှုနဲ့ပတ်သက်လို့ပြောလို့ရှိရင်ပထမဆုံးကစုံစမ်းစစ်ဆေးပေါ့ဆိုတော့အပြင်အပြောင်းနေရတယ်ဆိုလို့ရှိရင်အထက်တည်းကနေအစိုးရကနေလည်းဒါကို
အင်ကာနေညာချန်တရိုက်လေးလိုက်အစီအစဉ်ထုတ်လွှင့်ချက်မှာကြားချရပါမယ်ရှင်အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေတဲကမြန်မာအကြောင်းတွေကိုကောက်နှုတ်တင်ပြပေးမှာပါမအီတန်စင်နဲ့ကိုရဲမင်းထွန်းတို့စူးစီးတင်ပြထားပါတယ်ရှင်
အော်တိုဘာလ22ရက်နေ့ရက်စွဲနဲ့ The Diplomat စာဆောင်မှာနှင်းဝင်းညွန့်မှရေးသားထားတဲ့မြန်မာဒီမိုကရေစီအပြောင်းလဲမှာနိုင်ငံခြားရေးမူဝါဒဘာကြောင့်အရေးပါနေရသလဲဆိုတဲ့သတင်းဆောင်မကနေကောက်နှုတ်တင်ပြလိုပါရယ်။ကမ္ဘာမီဒီယာတွေရဲ့တင်ပြချက်တွေဟာမြန်မာနိုင်ငံပေါ်လှိုင်လဲပြူငါမှုမရှိလာကြောင်းရခိုင်နှောင်းမြောက်ပိုင်းပြည်ထနာဟာနိုင်ငံတကာရဲ့ဝေဖန်ဖြစ်တင်မှုတွေဖြစ်ပေါ်စေတဲ့နည်းတူလူမျိုးတန့်စင်မှုဆိုတဲ့ဆက်ဆွဲချက်တွေကြောင့်လဲဝေဖန်မှုတွေပိုများလာခဲ့တဲ့ဆိုပြီးအစာချီရေးသားထားပါရယ်။နောက်ဆက်တွဲအနေနဲ့မြန်မာစစ်တပ်ကိုအဓိကထားဖြစ်ပြီးရေးယူမှုတွေရှိလာခဲ့ပေမဲ့မြန်မာပြည်သူအများစုပေါ်မှာတော့တိုက်ရိုက်ထိခိုက်မှုမရှိကြောင်းလည်းဆိုပါရယ်မြန်မာနိုင်ငံရဲ့ပုံရိပ်ထိခိုက်နေမှုဟာအနောက်တိုင်းကခီးသွွားတွေလာရောလဲပတ်မှုကိုရော့ကျစေခဲ့တယ်လို့နိုင်ငံရဲ့ခြားယင်းနှမြုံနယ်မှုတွေကလည်းတုံ့ဆိုင်စေခဲ့ပါတယ်စီးပွားရေးပြည်ပြောင်းလဲမှုနှိမ့်ခွေတာကြောင့် 2018-19 စီးပွားရေးတိုးတက်မှုနှုန်းဟာ 6.8 ရာခိုင်နှုန်းခန့်မှန်းထားရကနေ 6.2 ရာခိုင်နှုန်းအထိကျဆင်းခဲ့ပေမဲ့စီးပွားရေးပြည်ပြောင်းလဲမှုဈေးကွက်ဖွင့်လှစ်ပေးမှုတို့ကြောင့် 2019-20 ခုနှစ်မှာ 6.6 ရာခိုင်နှုန်း 2021-22 ကာလမှာ 6.8 ရာခိုင်နှုန်းတိုးတက်မယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းထားတယ်လို့ဆိုပါတယ်ဘလို့ပဲဖြစ်ဖြစ်လူမျိုးသက်စီရေးဆွဆွဲချက်ကတော့ရှိနေတော့ဖြစ်တယ်လို့ဒုက္ခသည်အကြက်တဲကိုလည်းအပြေဝါမဖြေရှင်းသေးနိုင်ပါဘူးတဲ့2019ခုနှစ်ဩဂုတ်လအဖြစ်ပြက်ကနေတင်ကန်းစာယူနိုင်တာကတော့မဟာဗျူဟာနဲ့အလုံးစုံအချက်လက်တွေကိုထက်သွင်းစဉ်းစားရမယ်။နိုင်ငံခြားရေးမူဝါဒတရားမြန်မာနိုင်ငံရဲ့ဒီမိုကရေစီဖြစ်ထွန်းရေးနဲ့ဖွံ့ဖြိုးတိုးတက်မှုအတွက်မဖြစ်မနေလိုအပ်နေတဲ့ဆိုတဲ့အချက်ပါပဲတဲ့။နှစ်ပေါင်းများစွာအထူးကြံနေခဲ့တဲ့အခြေအနေကိုထက်သွင်းစဉ်းစားမယ်ဆိုရင်နိုင်ငံကဆက်ဆံရေးမှာခြေလှမ်းတလှမ်းမှားယွင်းလျှောက်လှမ်းမှုဟာလက်ရှိဒီမိုကရေစီဖြစ်ထွန်းရေးဖြစ်စဉ်အပေါ်ကြီးကြီးမားမားထိခိုက်နေတယ်လို့ဆိုပါတယ်။မြန်မာနိုင်ငံဟာနိုင်ငံတကာရဲ့စောင့်ကြည့်စစ်ဆေးမှုကနေမလွတ်မြောက်နိုင်ကြောင်းလည်းစာရေးသူကဆိုပါတယ်။ပြည်တွင်းပဋိပက္ခတစ်ခုကိုနိုင်ငံတကာကစိုးရိမ်ပူပန်လာပြီဆိုရင်တန်ရေးတမန်ရေးကရှေ့တန်းကနေမှဖြစ်မနေကာကွယ်မှုလိုအပ်မယ်လို့ဆိုပါတယ်။ဒါပေမဲ့ကွာကွယ်ယုံတက်တဲ့နယ်ကလုံလောက်ပါသလားလို့လည်းစာရေးသူကမေးခွန်းထုတ်ထားပါတယ်။အာရှကကြီးထွားလာတဲ့အင်အားကြီးနှစ်နိုင်ငံအကြားမြန်မာနိုင်ငံတည်ရှိနေတာကြောင့်လည်းကမ္ဘာကအာရုံစိုက်မှုတွေခံနေရမှာဖြစ်တယ်လို့ပြစ်တင်ဝေဖန်မှုတွေနဲ့လည်းလွတ်ကဲမှာမဟုတ်ကြောင်းဒီလိုမဟာဗျူဟာရဲ့အရှိနဲ့အနောက်ကြားတည်ရှိနေတာကြောင့်နိုင်ငံတကာရဲ့ပါဝင်ပတ်သက်မှုနဲ့စိုးရိမ်ပူပန်မှုတွေကိုလည်းမရှောင်လွှဲနိုင်ကြောင်းမြန်မာအင်ဒီဂျင်တရုတ်နဲ့အိန္ဒိယအကြားကပြိုင်ဆိုင်မှုတွေအပြင်တရုတ်နဲ့အမေရိကန်တို့ရဲ့မဟာဗျူဟာရပြိုင်ဆိုင်မှုတွေအကြားလည်းမြန်မာနိုင်ငံရောက်ရှိနေကြောင်းရေးသားထားပါတယ်။ဒါကြောင့်မြန်မာနိုင်ငံအနေနဲ့အဲ့ဒီအင်အားကြီးဘယ်နိုင်ငံတွေမှဆက်ဆံရေးဆိုးရွားတဲ့အခြေအနေအဖြစ်ရောက်မခံနိုင်သလိုဘက်လိုက်လို့လည်းမရကြောင်းပထဝီနိုင်ငံရေးရနေစပ်မှုတွေကြောင့်ယင်းမြို့နယ်မှုဆန်ရငွေကြေးတွေကအရှိဘက်ကတရုတ်နိုင်ငံကလာမှာဖြစ်တယ်လို့ဒီမိုကရေစီတိဆောက်ရေးဆန်ရအကူအညီတွေကလည်းအမေရိကန်နဲ့ဥရောပသမဂ္ဂတို့လိုအနောက်နိုင်ငံတွေကလာမှာဖြစ်ကြောင်းရေးသားထားပါတယ်။ဒါပေမဲ့နိုင်ငံသားရေးမူဝါဒမအောင်မမြင်ဖြစ်ရင်တော့ဒီမိုကရေစီဖြစ်ထွေးဆန်ရတိုးတက်မှုတောက်တိုင်တွေကိုပြိုလဲစေနိုင်ကြောင်းနိုင်ငံသားရေးရအောင်မြင်မှုကသာနိုင်ငံသားရဲ့အားပေးထောက်ခံမှုနဲ့အာဏာရလာတဲ့အစိုးရရဲ့အကောင့်ထက်ဖော်မှုတွေနဲ့တိုင်းပြည်အတွက်အကျိုးကျေးဇူးတွေဖြစ်ထွန်းစေမှာဖြစ်ကြောင်းရေးသားထားကြောင်းပါခင်ဗ
ျမြန်မာနိုင်ငံကကပတ်လန်စီမံကိန်းပြည်ထနာဆိုတဲ့ခေါင်းစဉ်နဲ့နီကိုလက်စ်လိုကအောက်တိုဘာလ21ရက်နေ့မှာရေးထားတာကို China Dialogue.net မှာဖတ်ရပါတယ် မြန်မာနိုင်ငံတွင်စစ်ဖြစ်နေတဲ့ဒေသတွေကိုဖျက်ကျော်ပြီးတော့ဖောက်လုပ်မယ်။တရုတ်ရဲ့စီးပွားရေးစင်ကြံလန် CMEC ကြောင့်ပြည်ပခန့်တွေပိုတိုးပြီးတော့ဖြစ်ပေါ်နိုင်တယ်လို့တဘာဝပတ်ဝန်းကျင်ကလည်းထိခိုက်နိုင်တယ်လို့ဆောင်းပါးရှင်ကထောက်ပြထားပါတယ်။မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားဖြစ်နေတဲ့ပြည်ပခန့်တွေဟာတရုတ်ရဲ့စင်ကြံလန်ကြောင့်ပူပြီးတော့ဆိုးသွားလာမယ်ဆိုပြီးတော့လည်းဆိုပါတယ်။တရုတ်ဆိုရကအစိုးပြုထားတဲ့စီမံကိန်း38ခုထဲက9ခုကိုပဲမြန်မာဆိုရကတည်ပြုထားတာလို့យေတာထားပါတယ်။ CMEC ဈေးကြံလန်းစီမံကိန်းအောင်မြင်စေချင်တဲ့ဆိုရင်တရုတ်အနေနဲ့မြန်မာဘက်ကအကျိုးရှိမယ်ဆိုတဲ့အကြောင်းမြန်မာပြည်သူကိုနားချဖို့လိုတယ်လို့ဆိုပါတယ်။မြန်မာနိုင်ငံအတွက်အကျိုးရှိစေမယ့်အဓိကစီမံကိန်းတွေအတွက်ဒေါ်လာ144သန်းတရုတ်ကနေထောက်ပံ့သွားမယ့်အကြောင်းဘေကျင်းမြို့မှာကျင်းပခဲ့တဲ့ဒုတိယကြိမ်မြောက်ကမ္ဘာလန်းစီမံကိန်းဖိုရမ်အတွင်းမှာမြန်မာဆိုရကိုကတိပေးခဲ့တယ်လို့လည်းយေတာထားပါတယ်။မြန်မာနိုင်ငံမြောက်ပိုင်းကပြည်တွင်းစစ်တွေကြောင့်အိုးအိမ်ဆုံးခွာပြီးတော့ထွက်ပြေးရသူထောင်နဲ့တောင်းနဲ့ခြေတို့အတွက်လူသားချင်းစာနာမှုကူညီပေးသွားမယ်လို့လည်းကတိပေးထားတယ်လို့ဆိုပါတယ်။ဒါမဲ့ဒီလိုကူညီတွေနဲ့ငွေတွေကပြည်ပခါရဲ့အရင်းမြစ်ဖြစ်တဲ့မြန်မာစစ်တပ်နဲ့နှစ်နဲ့ချီပြီးဖြစ်ပွားနေတဲ့စစ်ပွဲတွေကိုဖြေရှင်းနိုင်မှာမဟုတ်ဘူးလို့ထောက်ပြထားပါတယ်။ပြည်တွင်းစစ်ဖြစ်ပွားရာတိုင်းရင်းပြည်နယ်တွေကိုဖျက်ပြီးတော့လုံဆောင်မဲ့စီမံကိန်းတွေကြောင့်မြန်မာစစ်တပ်နဲ့သာမကလက်နက်ကင်အဖွဲ့အချင်းချင်းနဲ့နေမြေလူရင်နဲ့တိုက်ပွဲတွေဖြစ်ပွားစေလို့យေတာထားပါတယ်။မြန်မာစစ်ရဲအလုံးလောက်ကိုင်းတဲ့တရုတ်ဖွံ့ဖြိုးရေးစီမံကိန်းတွေကြောင့်စစ်ဖြစ်နေတဲ့နယ်စပ်ဒေသတွေကပြဿနာတွေနဲ့မြေသိမ်းတဲ့ကိစ္စတွေရောထွေးနေတယ်လို့လည်းဆိုပါတယ်။တင်းကျပ်တဲ့စီမံစည်းကမ်းတွေမရှိဘဲနဲ့မော်တော်ယာဉ်လမ်း၊မြေထားလမ်းအဆင့်မြင့်နဲ့စီမံကိန်းတွေလှုပ်ဆောင်မှုတွေကြောင့်ကြီးလက်နေထိုင်မှုကိုထိခိုက်စေတယ်လို့တောပြုံးမှုလိုသဘာဝကိရိယာစနစ်ကိုလည်းထိခိုက်စေတယ်လို့យေတာထားတာကိုဖတ်ရပါတယ်ရှင်။
မအီတန်စင်နဲ့ကိုရဲမင်းထွန်းတို့စူးစီးတင်ပြပေးခဲ့တာပါရှင်။ VOA American အသံရဲ့ဗုဒ္ဓဟူးနေ့မနက်ပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။ကျမတို့ VOA မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပြုလိုတဲ့ဒါမှမဟုတ်လေတေးသချင်းတောင်းကျင်နေဆိုရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုဆက်သွယ်နိုင်ကြပါတယ်ရှင်။အခုကတော့မနက်ခင်းတိုင်းနားဆင်နေကြအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါဒေါ်လာလတန်းရဲ့အစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ
်ဒီနေ့မနေ့တည်းတင်ပြပေးမယ့် idiom အသုံးကတော့
hang around
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက h a n g hang ချိတ်ထားတာAROUND around ပဝင်းချင်းအနီးတဝိုက်လို့ရည်ညွှန်းပါတယ် idiom အဓိပ္ပာယ်ကတော့သုံးတဲ့အပေါ်မှာမူတည်တာဖြစ်ပါတယ်ခုပေးမယ့်ဥပမာမှာတော့ hang around အဓိပ္ပာယ်ကတနေရရာမှာနေတာကိုဆိုလိုပါတယ် George Crew ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I don't like to hang around here after dark My friend hung around just to seeWhat the police were doing and ended up being arrested.
ကျွန်တော်တို့မုတ်ချုပ်ရင်ဒီနေရာမှာမနေရဘူးဗျာ။ကျွန်တော်တငယ်ချင်းကတော့ရဲကဘာတွေများလုပ်မလဲဆိုတာသိချင်လို့စောင့်ကြည့်နေတယ်လေ။သူကရဲကအဆုံးမတော့ဖမ်းသွားတာပေါ့လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ I don't like to hang around here after dark. My friend hung around just to see what the police were doing.And ended up being arrested.
Hang around ye now, David Garo. Ludu, Osu de Zune, a du duera, Twala Ragu, Sulubari. George Grubide Umagu, Boshinwao, Nasinjayao.
I hate hanging around with her in the shopping center. It's so boring.
Generally, Dune, shopping center, Gondajima, a chain pungara, Chaiku, Chaibubia. They go, Binzia.ကောင်းတာပဲဗျာလို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ရအောင
် I hate hanging around with her in the shopping center it's so boring
hang around ရဲ့နောက်ဒီပေးကတော့တော်ယုံနဲ့မပြောက်နိုင်တာကိုဆိုလိုတာဖြစ်ပါတယ်အထူးသဖြင့်မပြောက်ဘူးဆိုတော့ဖျားနိုင်ရင်ယောဂဖြစ်ရင်ပေါ့ရှင် George Crew ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် this rainy seasonDengue fever hung around for a couple months. People, especially children, were very sick.
ဒီနေ့မိုးရသည်တုန်းကသွေးလွန်တုတ်ကွေးကလက်နဲ့ချီကြပြီးဖြစ်ခဲ့တယ်။တော်ယုံနဲ့မပြောက်နိုင်ဘူး။လူတွေအထူးသဖြင့်ခလေးတွေဖျားနာလိုက်ကြတာဗျာလို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်. This rainy season, dengue fever hung around for a couple months. people, especially children, were very sick. Hang around.
အဲ့ဒါကတော့ဒီနေ့မနေ့တွေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့ American Idiom သုံးအင်္ဂလိပ်သင်ခန်းစာကိုပြန်ပြီးတင်ဆက်ပေးခဲ့တာပါရှင်အင်္ဂလိပ်သင်ခန်းစာအသေးစိတ်ပို့ချချက်တွေကိုစိတ်တိုင်းကြပြန်ပြီးတော့နားဆင်ဖတ်ရှုလို့ရင်တော့ကျမတို့ရဲ့ VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလာရောက်ဖတ်ရှုနားဆင်နိုင်ပါတယ်TV အစီအစဉ်မှာလည်းထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ရုပ်သံသတင်းတွေ၊စောင့်ပါတွေနဲ့အပတ်စဉ်အစီအစဉ်တွေအလုံးကိုလည်းကျမတို့ရဲ့ website လိပ်စာ burmese.voanews.com မှာပြန်ပြီးတော့နားဆင်ဖတ်ရှုနိုင်ကြပါတယ်ရှင်။အခုကတော့အင်္ဂါနေ့ညချမ်းကဆွေးနွေးခဲ့ကြတဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်ကိုပြန်ပြီးတော့တင်ဆက်ပေးမှာပါ။ကိုသားညုံဦးစီစဉ်ပြီးထုတ်လုပ်သူကတော့မက်ခင်ဖြူထွေးဖြစ်ပါတယ်။
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတိုင်းအလီလိုက်စီစီကနေကိုကြိုဆိုပါရစေဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီ energy အစိုးရလက်ထက်မြန်မာနဲ့ကုလသမဂ္ဂဆက်ဆံရေးကိစ္စပါနယူးယောက်မြို့ကုလသမဂ္ဂအထူးတွေညီလာခံမှာဒီသတင်းပတ်ထက်မှာပဲဒီကနေ့မှာပဲစပြီးတော့ပေါ့မြန်မာရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးစရာတွေရှိနေပါတယ်ထူးခြားချက်ကတော့တချိန်လုံးကဒီမိုကရေစီရေးလူ့ခွင့်ရေးပြောနေတဲ့ energy ပါတီအခုအစိုးရဖြစ်တဲ့အချိန်မှာမြန်မာနိုင်ငံရဲ့လူ့ခွင့်ရေးခြေလှမ်းနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂမျက်နှာစာမှာတော်လေးဝေဖန်ခံနေရတာပါဒါကြောင့်မလို့ဒီအကြောင်းကိုကျွန်တော်တို့တိုင်းအလီလိုက်စီစဉ်မှာဆွေးနွေးသွားမှာပါအဓိကပါဝင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှစ်ဦးရှိပါတယ်ပထမတူကတော့မြန်မာရေးလေးလာသူဒေါက်တာနိုင်အောင်ဖြစ်ပါတယ်ဒေါက်တာနိုင်အောင်ကအရင်တော့ဒီ EBSDF ကျောင်းသားတက်ရဲ့ဥက္ကဋ္ဌဟောင်းလည်းဖြစ်ပါတယ်နောက်တူကတော့ကုသိယာသွေးပါကုသိယာသွေးကတော့မြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးတော့သုံးသက်လေးလာသူတူလည်းဖြစ်ပါတယ်စာရေးလည်းရှိပါတယ်သတင်းမီဒီယာသမားတူလည်းဖြစ်ပါတယ်ခင်ဗျနှစ်ဦးစလုံးလေးလိုက်ပုံကိုရောက်နေပါပြီကျွန်တော်ရေးဆုံးဒေါက်တာနိုင်အောင်ဖိတ်ခေါ်ချင်ပါတယ်ခင်ဗျဒေါက်တာနိုင်အောင်ကြားပါလားခင်ဗျဟု
တ်ကဲ့ကြားပါတယ်ခင
်ဗျဟုတ်ကဲ့ခုနကကျွန်တော်ပြောသွားလို့ပါဒီတစ်ချိန်လုံးကဒီမှုစီးရေးလူခွင့်ရေးပြောနေတဲ့energy အစိုးရလက်ထက်မှာပေါ့နော်အခုကုလသမဂ္ဂနဲ့ဆက်ဆံရေးအထူးဖြစ်လူခွင့်ရေးနဲ့ပတ်သက်လို့ဝေဖန်ချက်တွေပေါ်မှာပေါ့နော်ဆက်ဆံရေးနဲ့ပတ်သက်လို့အရင်ဆုံးကိုနိုင်အောင်ရဲ့သုံးသပ်ချက်အမြင်လေးအကြံပေးသိချင်ပါတယ
်အမှတ်တရားပြောရရင်တော့ဒီဒီမိုကရေစီအစိုးရပေါ်ထွက်လာတဲ့အချိန်မှာနိုင်ငံတကာကပြည်တွင်းကကောအကုန်လုံးကတက်ကြွကြတယ်ပေါ့နော်ဒါကောင်းသောအလားအလာအတူကုပြောင်းရေးတက်ကိုဒါပေါက်ကူးပေးမဲ့တိစလို့မြင်ရတာရှိရဲ့ဒါပေမဲ့ဒီအထူးသဖြင့်တော့ဒီရခိုင်ဒီရိုဟင်ဂျာကိစ္စတွေဖြစ်လာပြီးတဲ့နောက်ပိုင်းမှာဒီဗမာပြည်ပေါ့အထူးသဖြင့်ဒေါ်ဆန်းစီအစိုးရလက်ထက်မှာဒီကုလသမဂ္ဂနဲ့ဆက်ဆံရေးကတော်တော်ကိုဆိုးဆိုးဝါးဝါးဖြစ်လာတာရှိရဲ့အလားတူပဲဒီဒီကချင်ရှမ်းမြောက်ပိုင်းအစရှိသဖြင့်ပေါ့နော်ဒီလူခွင့်ရေးချုပ်ပေါက်မှုတွေစစ်တပ်ကကျူးလွန်တဲ့လူခွင့်ရေးချုပ်ပေါက်မှုတွေပေါ်မှာလည်းဒီဗမာအစိုးရကဘာမှမပြောဘူးဆိုတဲ့ပုံမှာဝေဖန်မှုတွေများလာတယ်ဆိုတော့ဆိုလာလာကဘာနောက်ပိုင်းမှာဖြစ်လာလဲဆိုတော့ဒီဘာဘာဒေါ်ဆန်းကြီးဦးဆောင်တဲ့အစိုးရကနေပြီးတော့မှဒီကုလသမဂ္ဂမှာပုံမှန်လုပ်နေကြဖြစ်တဲ့ဒီလူခွင့်ရေးခြေနေနဲ့ပတ်သက်လို့လူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်တွေနောက်ကုလသမဂ္ဂအထွေထွေညီလာခံဆုံးဖြတ်ချက်တွေကိုမကူပေါင်းမဆောင်ရွက်ဘူးဆိုပြီးတော့ဒါတွေကိုပြောတာရှိရပြန်ဒီကိစ္စတွေကိုအေးအေးယူဆောင်ရွက်နေတဲ့ဒီကုလသမဂ္ဂလူခွင့်ရေးအထူးအရာရှိကိုလည်းအမှပြဝင်ကိုဝင်ဖို့ကြိုးညှင်းဆန္ဒတွေနောက်ပြီးတော့မှဒီလွတ်လပ်ပြီးတော့မှတရားမျှတတဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကိုလည်းပူးပေါင်းဆောင်ရွက်ဖို့ပမာပြူလက်ခံဖို့ညှင်းဆန္ဒတွေတောက်လျှောက်ဖြစ်လာတာရှိတယ်။အဲဒါအပြင်ကိုပဲဒီဟိုတိုက်ပွဲတွေဖြစ်နေတဲ့အချိန်မှာလူသားချင်းဆန္ဒတဲ့အကူအညီတွေပေးတာပေါ့နော်။နောက်ပြီးဟိုဒီဝင်ကြတဲ့မောင်းထုတ်ခဲ့တဲ့အချိန်မှာကြံနေတဲ့ရခိုင်မရှိဒုက္ခတွေစကန်နေကိုလူတိုင်းဆန္ဒနဲ့အကူအညီပေးတာတွေကိုလည်းရက်တက်လာတယ်နော်အာယုံနေပေးရတာတွေဆိုတော့အာကြောက်မဲ့ဆိုလို့ရှိရင်တော့ဒီဟိုပြန်ပြီးတော့ကောင်းလာတဲ့နိုင်ငံတကာနဲ့ဆက်ဆံရေးထဲမှာကုလသမဂ္ဂအပါအဝင်အာပိုပြီးတိုးတက်လာမယ့်အနေအထားမှာအဲ့ဒီလူခွင့်ရေးကိစ္စတွေနဲ့ပတ်သက်လို့ပြောလာတဲ့ကိစ္စပြောရပါမှာဒီနိုင်ငံတကာအဆင့်မှာကောဒီမြေပြင်အဆင့်မှာကောကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုကတော့အနေဆုံးအဆင့်ပေါ့နော်အဘလောက်ဒီစစဘွားအဆင့်ဖြစ်သွားဘူးမလဲတော့မသိဘူးအနေဆုံးအဆင့်အတီးတော့ရောက်သွားတယ်လို့ကျွန်တော်တို့ပြောလို့ရပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျကျွန်တော်ဒီနေရာမှာတစ်ချက်မိချင်တာကဒေါ်ဆန်းစုကြည်တလောကနေပြီးတော့စီဝေးမှာလည်းပြောပါတယ်အထူးဖြစ်ရခိုင်ကိစ္စလိုဟာမျိုးပါရခိုင်ကိစ္စလိုဟာမျိုးမှာပြည်တွင်းအခြေအနေကိုပဲအာကုမယ်ပြည်ပကအကူညီပေးမယ်ဆိုတာတွေကိုကျေးဇူးတင်တယ်ဒါပေမဲ့ပြည်ပအကူညီမလိုဘူးဆိုတဲ့သဘောမျိုးပြောပါတယ်ဆိုတော့ကအခြေအနေကဆိုရင်အရင်ဟိုးစစ်စုကလက်ထက်ကလူမျိုးပဲတကားပိတ်သွားတဲ့အနေအထားမျိုး
ပေါ့နော်ဖြစ်သွားတယ်အဲ့တော့အခုကုလသမဂ္ဂမြန်မာစာမှာပြောဆိုနေတဲ့ဖိအားပေးမှုတွေနောက်နိုင်ငံတကာအရေးယူမှုတွေကတကယ်တမ်းမြန်မာနိုင်ငံအတွက်အလုပ်ဖြစ်ပါမလားဒီလိုအခြေအနေမျိုးမှာ
ကျွန်တော်သိသလောက်ကနားလည်သလောက်ကနိုင်ငံတကာအဖွဲ့အစည်းတွေကဒီလူ့ခွင့်ချိုးဖောက်မှုနဲ့ပတ်သက်လို့ပြောလို့ရှိရင်ပထမဆုံးတော့စုံစမ်းစစ်ဆေးပေါ့ဆိုတော့အပြင်အပြောင်းနေရတယ်ဆိုလို့ရှိရင်အထက်တွေကနေအစိုးရကနေလည်းဒါကိုနားလည်ပြီးတော့ခွင့်ပြုပြီးတော့လုပ်တယ်ဆိုလို့ရှိရင်ပို့ပြီးတော့တရားလွတ်လပ်တဲ့အမြင်ရှိမယ်အဲ့ဒီပုံမှာအစိုးရကအဲ့တွေးရှိချက်တွေပေါ့အစိုးရအဆုံးပြတ်အဆုံးပြတ်တဲ့ဆိုလို့ရှိရင်အရေးယူမှုမီးပုံစံတွေကအများအများကြီးရှိရပေါ့ဆိုတော့နိုင်ငံတကာတွေကလည်းအများအားပြောရင်တော့ကျွန်တော်ခေါ်တဲ့ဒီ domestic law ပေါ့နော်ဒီပြည်တွင်းဥပဒေတွေနဲ့လုပ်တဲ့ဟာမျိုးပဲပိုဖြစ်စေချင်တာပဲဖြစ်နေတဲ့ပြဿနာကဘာလဲဆိုတော့ဒီ NND ဆိုအနေနဲ့ကလည်းဒီတရားစီရင်ကိစ္စကိုမကန်တွန်းတဲ့အပြင်အထူးသဖြင့်စစ်တပ်နဲ့ပတ်သက်လို့ရှိရင်လည်းစစ်တပ်ကနေပြီးတော့မှဒီသူတဲ့ပတ်သက်တဲ့အရေးရတဲ့အားလုံးကိုသူကလောကမောင်မိုင်စီလှုပ်ချင်လှုပ်လို့ရနေအနေအထားမျိုးပေါ့နော်အဲ့လိုအနေအထားမျိုးရှိရင်တော့အားလုံးဒီအတိုင်းပဲ2008ဖွဲ့စည်းပုံအခြေခံဥပဒေအရဆိုလို့ရှိရင်ဒီစစ်တပ်နဲ့ပတ်သက်တဲ့အရေးရတဲ့အထူးသဖြင့်ဥပဒေအရေးရတဲ့ကိစ္စလည်းဘာမှလှုပ်လို့မရဆိုတော့ဗမာပြည်မှာရှိနေတဲ့တရားစီရင်စနစ်နဲ့တရားဥပဒေတွေကဘာမှကိုအတုံးစားလို့မရတဲ့အပြင်ကိုစစ်တပ်ကအပြစ်ပေးခံရခြင်းမှကင်းထုတ်ခွင့်ကိုရနေတဲ့ဥစ္စာမျိုးဖြစ်နေတဲ့အခါကျတော့ဒီဟာကတော့ဒေတာဆိုင်ရာပေါ့နော်ဗမာပြည်ဥပဒေနဲ့ဗမာပြည်တရားစီရင်စနစ်နဲ့အတုံးချလို့မရတော့ဘူးဆိုတဲ့အခြေအနေတွေကဖြစ်သွားတာဗမာပြည်နေနဲ့တတိပြုတင်တာဘာလို့ဆိုတော့ကုလသမဂ္ဂဆုံးဖြတ်ချက်တွေကစီးနောက်မှုရှိတယ်ပြောမယ်ဆိုလို့ရှိရင်မမပြည်နဲ့အရေးရနဲ့ပတ်သက်တဲ့အမြင်ပေါ်မှာဒါတို့ကငါတို့အားလုံးကဒီလိုတော့ဘုံသဘောတူညီကြတယ်ဆိုတာဟာဖြစ်တာအဲ့တော့ကုလသမဂ္ဂတစ်ခုလုံးအနေနဲ့တစုတစီတဲ့အရေးယူလို့ရတဲ့အကိစ္စတွေမှာကြာရင်ကြာမယ်အားနေချင်အားနေမယ
်နောက်ထပ်ပြည်နိုင်ဆွေးနွေးမဲ့ကုတ္တရာသွေးဖိတ်ခေါ်ချင်ပါတယ်ခင်ဗျကုတ္တရာသွေးကြားလာမသိခင်ဗျခုနဒေါက်တာနေအောင်ပြောထားတဲ့ခါလေးလည်းရှိပါတယ်လက်ရှိမြန်မာနိုင်ငံနဲ့ကုလသမဂ္ဂရဲ့ဆက်ဆံရေးနဲ့ပတ်သက်လို့ကုတ္တရာသွေးရဲ့အမြင်အကြံဉာဏ်လေးရင်လုံးပြောပါဗျာ
ဟုတ်ကဲ့ဟိုကုလသမဂ္ဂကတော့အများအားသူ့ကိုဟိုဒီ NLD ဆိုရအောင်ဆိုတော့ကေပေါလီပြီးထားတယ်သူကပြောတယ်တော့ဒီအချိန်ကဥပဒေရာဟလာဒီကိဒီဟိုအကြမ်းသားဆိုရအောင်နေတယ်ဒီရွေးကောက်ခံဆိုရအောင်နေတယ်ဘယ်လိုချင်တယ်လုပ်လို့မရဘူးအထူးသဖြင့်အခုကျွန်တော်ပြဿနာတွေရဲ့အဓိကရင်းမြစ်ဖြစ်တဲ့ကျွန်တော်ဒီဖိုင်ကိစ္စမှာဖြစ်တဲ့ပြဿနာတွေကိုဆိုဆင်လာတယ်မတော်တာတွေပြုလို့လည်းဒါကြောင့်မို့လို့ဟလာအစိုးရကိုဟလာဒီလိုအပ်တဲ့ကျွန်တော်တို့ဒီရေးယူမှုတွေဆောင်ရွက်မှုတွေလုပ်ပါဆိုပြီးတော့ဟုတ်ကဲ့တနာနဲ့အဲ့ဒီအဆွေရနယ်ကိုခွဲပြီးတော့ဟလာကျွန်တော်တို့ဒီကုလသမဂ္ဂနဲ့ပြီးတော့ကင်ကြယ်ဖို့ချိုးစားတယ်တဘောတစ်ခုကဒီရပ်သားဆိုတော့ညှာဖို့ချိုးစားတယ်ပေါ့ဗျာသို့တော့တနာကပါလဲဆိုတော့ဒီကုလသမဂ္ဂနဲ့ပြီးတော့ဟိုပြောသလိုဒီကျွန်တော်တို့ဒီရထူးပုံစံလေးတို့ဒီ first finding mission တို့ဟိုပေးသွင်းဖို့လုပ်တဲ့အခါမှာဟိုအဆွေရအနေနဲ့ဘာအချက်တွေရှိလဲဆိုတော့ဒီအဖွဲ့ကြီးကရောက်လာရတဲ့ကျွန်တော်တို့ဒီစစ်တပ်ကထိန်းချုပ်ထားတဲ့ကျွန်တော်တို့ဒီ management area တွေကိုဝင်ပြီးတော့ပုံစံမေးမြန်းတာတွေလုပ်လာတဲ့အနေထားမျိုးကရှိလာမှာဆိုတော့တကယ်တော့ကျွန်တော်ပြင်ပြောရရင်ဗျာနိုင်ငံတကာကဒီလမ်းကြောင်းလေးကိုဖွင့်ထားပြီးတော့ဟိုပါပါလေးကင်ကြယ်ဖို့ကြိုးစားတော့လည်းပဲအခုရမှာတကယ်တော့အပြတ်သေးစီသွားတယ်ဘာဖြစ်လို့လဲဆိုတော့တကယ်တော့ तू ကစက်ကိုလည်း तू ဟိုဘယ်လိုပုံပလဲဟိုပိုင်းပိုင်းနိုင်နိုင်ကြီးမဟုတ်ဘူးကျွန်တော်တုံ့ပြန်စစ်ဆေးတာတွေလုပ်မယ်ဆိုလို့ရှိလို့ရှိရင်ကျွန်တော်တို့ကတခါကိုပေးသွားမယ်နောက်တစ်ခါအဲ့တော့ပြောရဲကိစ္စကဒီကိစ္စမှာပတ်သက်တယ်ဆိုတော့ဆက်ရင်းတက်ဖွဲ့ကိုတခါသွေးဆုံးဝင်ပေးရမယ်ဆိုတော့ဒီအပိုင်းကြောင်ကိုကတကယ်တော့သူဟိုကကြွယ်နေတဲ့နေပေတဲ့မှာမရှိဘူးဘက်ကိုရောက်တယ်။ပို့ဆိုတာဒီထဲမှာရှိတဲ့ inquiry ကနေပြီးတော့ကျွန်တော်တို့ဒီဘယ်လိုကောင်းလဲအများကြီးကြည့်တော့တယ်ကျွန်တော်အစီရင်ခံစားလို့ဟာမျိုးတွေဆောက်မလာတဲ့အချိန်တက်တန်းတူရဲ့အနေအထားမျိုးဖြစ်လာတယ်။အခါကျတော့ဒီပမှာသုံးရိပ်မှုတွေအဲ့တော့အထူးဖြင့်ကုလသမဂ္ဂနဲ့ဆောင်ရွက်နေတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒါအမျိုးဒီအစိုးရကိုလည်းညှိနှိုင်းတာထားပြီးတော့ဆောင်ရွက်နေတော့လည်းပဲအစိုးရကမသိသေးခြင်းပြုတယ်။ဟာတက်ကိုပဲပူပေါင်းဆောင်ရွက်နေတယ်ဆိုတော့အယူဆချက်ဒီတစ်ခါကပုံကြီးထားလာတယ်
ဟုတ်ကဲ့ကျွန်တော်အဲ့မှာကိုတီဟောက်တခုမေးချင်တာကခုနကဒီတော်ဆန်းစုကြည်ဦးဆောင်တဲ့ energy အစိုးရအနေနဲ့ဒီအမျိုးသားရင်ကြားစီကိုဥတီလို့ပဲဒီကုလသမဂ္ဂနဲ့ဆက်ဆံရေးမှာထိခိုက်တာလားဒါမှမဟုတ်သူတို့ကိုယ်တိုင်ကကုလသမဂ္ဂရဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးဝင်လုံးမဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးအယုံမရှိအကြုံအကြည့်မရှိလို့ဒီလိုဖြစ်တာလားဒီနှစ်ချက်ကဘယ်ဘက်ကိုတာမယ်လို့ထင်ပါလဲ
ဟုတ်ကဲ့ဒီလိုကျွန်တော်အမြင်ပြောရရင်တော်ပြောတော့ဗောဒီစက်ကဲလာဒီတော်ဝင်ခဲ့တဲ့ဒီသူတို့ဒီဖြစ်ခင်ပါဗောနော်ကျွန်တော်ဒီပုံစံဆက်သေးလုပ်ပြီဆိုတဲ့ဟိုကကျွန်တော်တို့ဒီကိစ္စမှာပါဝင်ပတ်သက်နေတဲ့ဒီတိုင်ရင်တက်ဖွဲ့တွေနဲ့ပြည်သူမျိုးများလာလို့အဲ့ဒီဒေတာကိုဖြစ်ပွားတဲ့နေရာကိုသွားပြီးလေ့လာခွင့်ပြုရမျိုးတွေလုပ်ရမှာလုပ်ရင်တော့ကျွန်တော်တို့တက်နေဒီလိုမျိုးအဆောရယ်ပြီးတော့ဒီတိုင်း open ဖွင့်ပေးလိုက်တယ်တက်နေအကြီးကျယ်ဆန္ဒတက်ပြီးဟိုရင်သားစေရေးကိုဒီပဲကြည့်ပြီးတော့လုံးနေလာလားဆိုလို့ပြအဲ့ဒီလိုကြီးလည်းတက်ရကြီးလည်းမဟုတ်ဘူးဗျာဟိုတရားစီရေးအတွက်ကျွန်တော်တို့ကအခုကလက်ရှိမဲ့ဒီလိုလည်းမဟုတ်ဘူးလုံးကောင်းလုံးကြီးတွေမှာညှိသွင်းလာတဲ့အခါကျရင်ကသနာအဲ့ဒီလိုပဲနောက်ဆုံးကျတော့လမ်းကောင်းသွားမယ်ဆိုရင်အနေထားမျိုးဖြစ်နေ
โอเคดร.เนงอกูติยาตุยอลีไลน์มาขณะนี้ไปบ่าวครับตีตัวရှင်ชูลีไลน์บ่าวยောက်นี่ลูกเราตัดไหนเราขอทอดไปออกมั้ยยังกูตีแลมูตูตลอดเลยสนิมีมาไปบ่าวครับ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့တော့နော်အစိုးရရဲ့လောက်ရစစ်တပ်ရဲ့လောက်ရကိုကြည့်ရတာတော့နော်ရိုးသားမှုမရှိဘူးဗျဘာလို့လဲဆိုရင်ကျွန်တော်တို့မြန်မာနိုင်ငံမှာနော်ဖိနှိပ်မှုကမြောက်များစွာရှိခဲ့တယ်လို့နော်နှစ်ပေါင်းများစွာလည်းဖိနှိပ်မှုရှိခဲ့ပါတယ်ခင်ဗျာအဲ့ဒါကြောင့်မို့နော်အခုလက်ရှိအစိုးရအဖွဲ့အစည်းနော်စစ်တပ်အဖွဲ့အစည်းတွေပြောထုတ်နေတာလိမ့်နေလက်သားမှုတစ်ခုဖြစ်နေတယ်ခင်ဗျာဗျာကုလသမဂ္ဂကိုယ်စားလှယ်တော်တွေတော့ဗမာအစိုးရစစ်တပ်ကိုယ်စားလှယ်တော်တွေကနော်ကုလသမဂ္ဂတက်ပြီးတော့နေရာယူတော့တက်ပြီးတော့လိမ့်နေတော့ကျွန်တော်တို့တွေ့ရပါတယ်ဗျာစစ်တပ်ကိုယ်တည်းရည်ရည်ကြည့်လို့ပဲဗျာပြောင်းရပုံကိုယ်ကြီးပြောရတာရတာလိမ့်လည်းမှုအများကြီးပါရင်ကျွန်တော်တွေ့ရတယ်ဟုတ
်ကဲ့ဟုတ်ကဲ့ကိုတိလက်မှုကတော့
ကျွန်တော်ပြောရမယ်ဆိုရင်နော်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့နိုင်ငံတကာကုလသမဂ္ဂအဖွဲ့အစည်းတွေနဲ့နော်တိတိကျကျမမှန်ကန်ကန်နော်ပြက်ပြက်တတအရေးယူဖို့လိုတယ်ဗျ
ဟုတ်ကဲ့ခင်ဗျာ
ဆိုတော့ကျွန်တော်မြန်မာနိုင်ငံရဲ့ဒီလိုပဲသွားနေမှာပဲ
ဟုတ်ကဲ့ကျွန်တော်နောက်ထပ်တော့ရှင်တူလှည့်ပေးချင်ပါတယ်ကိုတိလက်မှုကြီးကို slide ဖွေကွန်ကို slide ဖွေကွန်ဆွေးနွေးမေးမြန်းလို့ရပါတယ
်โอเคဒီခဏရေးကိစ္စတော့ဟိုဆွေးနွေးနေဆိုရင်တော့တို့ဆုတ်ဖေးနေတယ်ဘာဖြစ်လို့လဲဆိုတော့ဒီဥစားနိုင်ငံကြီးနဲ့ဆိုင်တဲ့အစိုးရကလုပ်နေဆိုရင်လည်းပဲတက်မတော်ကိစ္စနဲ့ပါနေတဲ့ခါကျတော့ဒီဥစားကင်တွေလို့ရတော့မလွယ်ဘူးအဲ့တော့ဇီရင်ကလည်းပဲဒီပြက်တနာဝင်လည်းပဲထက်ထက်ဝင်ဤလို့လားတိလို့လားမသိဘူးအဲ့တော့တို့တကယ်လို့မှတို့အဲ့ဒီမီရှင်ကိုလွှတ်နေဆိုရင်တော့ကျွန်တော်တို့နိုင်ငံတွေလည်းမျက်နှာဆက်လည်းမြင်ရှိတယ်တို့လည်းမြန်မာနိုင်ငံမှာလူခွင့်ရလို့ပြောနေဆိုရင်တော့လူထောက်စုထွေးစီမှာခြေခါဥပဒေပါတီရှိဥပဒေရလည်းပဲလူခွင့်ကိုကပ်ပြီးနှစ်တင်နိုင်တဲ့ဥပဒေလည်းမဟုတ်သေးဘူး။နောက်တော့ပညာရည်တင်ချတဲ့ဥစ္စာလည်းပဲစာပဲတင်ရတယ်ပညာမတင်ရဘူး။နောက်စီးရဲမွေးတယ်မှုတွေလည်းရှိသေးတယ်။ဆိုတော့ဒီလိုမျိုးအနေထားမှဆိုရင်တော့ဒီလူခွင့်ရေးကကျန်တဲ့သခိုင်ကိစ္စကိုမဟုတ်ဘဲနဲ့ကျန်တဲ့နေပြည်တော်မှဆိုရင်တော့အစိုးရကဟိုပြည်ပြတတ်တာကင်တွေပြီးတော့မှတက်မလို့ကိုလည်းပဲမျက်နှာထောက်စီရလည်းမလိုပါဘူး။အဲ့တော့တခုပြောမယ်ဆိုရင်တော့သခိုင်ကိစ္စမှဆိုရင်တော့တက်မလို့ကိုဟိုအာနာလို့တက်မလို့ကိုကြောက်လို့တခုထည့်မဟုတ်ပြည်နဲ့ဒီသခိုင်ကိစ္စမှဆိုရင်သခိုင်ပြည်သူတွေနဲ့ကျွန်တော်တို့နိုင်ငံသားတွေရဲ့ဟိုကိစ္စတွေဖြစ်တဲ့အတွက်လူလူလတ်လတ်နဲ့နိုင်ငံတကာဝင်ခိုင်းနေဆိုရင်တော့မလိုလားတဲ့ပြဿနာဖြစ်လာပြီးတော့နောက်မှာဒီထည့်ပို့ပြီးတော့ဆုတ်ဖေးပြီးတော့မှဖြည့်ရှင်းလို့မြင်ရတဲ့အခြေရောက်မှာကိုလည်းပဲ NLD ဆိုရကလည်းစိုးရိမ်ပုံရတယ်လို့ကျွန်တော်မြင်တယ်
ဟုတ်ကဲ့ခင်ဗျာကုစလိုင်းပွေကိုကျေးဇူးပါကျွန်တော်ကုတန်းမောင်ဖိတ်ခေါ်ချင်ပါတယ်တူတူလေးစနေမြန်မြန်ပြီးပါ
ဟိုဘုံဝီဝင်းတော်ကပြောတယ်ပေါ့ရခိုင်မှာရှိတဲ့ယောက်ျားမှအေးပဲဆိုတော့အကုန်ပြောတာပေါ့လေ။နောက်ရိုညာကိစ္စကိုလည်းဟာလာဥက္ခိညုံကပါဥက္ခိရပြောပြီးသားအရင်ကသူတို့ရှိပါတယ်ဆိုပြီးတော့ကြားခိုင်လက်ထက်ကပြောထားပြီးသား။အခုက NLD ကမလုပ်လဲဆိုတော့ဟိုစင်းတေးစိတ်တင်နေဖုံးလို့ဖြစ်နေပါတက်တက်တတမှာပြောခဲ့တာဟုတ်ကဲ့ဒီလောက်ပ
ါကျွန်တော်ပင်နိုင်စနေတဲ့သူတွေပြန်ပြီးအလှည့်ပေးခြင်းပါလေ။ကိုနိုင်အောင်ဒေါက်တာနိုင်အောင်ကိုဖိတ်ခေါ်ခြင်းပါလေခင်ဗျာ။ဒေါက်တာနိုင်အောင်ဒီအထူးဖြစ်ဒီဒီရခိုင်ကိစ္စကကုလသမဂ္ဂမင်းနဆာမှာတော်လေးတင်းတင်းမာဖြစ်နေတယ်အဲ့တော့ဒီနေရာမှာဘင်္ဂလားဒေ့ရှ်ကဆိုလို့ရှိရင်ဝန်ကြီးချုပ်ကိုရိုင်းအထူးညီလာခံတက်ပြီးတော့တက်ရောက်တယ်နိုင်ငံတကာခေါင်းဆောင်တွေနဲ့တွေ့တယ်ဖြည့်ရှင်းတယ်အဲတခုပဲရှိတာမြန်မာနိုင်ငံဘက်ကဆိုရင်ကျွန်တော်တို့ဒီဝန်ကြီးအဆင့်လောက်ပဲပြောင်းစုဝန်ကြီးအဆင့်လောက်ပဲတက်ပြီးတော့တကယ်ခေါင်းဆောင်ပိုင်းဒေါ်ဆန်းစုကြည်ကိုရိုင်းလာရောက်နိုင်ခြင်းမရှိသေးပါဘူးနှစ်နှစ်သုံးနှစ်လောက်ရှိပါပြီအဲ့တော့ပြောမယ်ဆိုလို့ရှိရင်ဒေါ်ဆန်းစုကြည်ကိုရိုင်းထက်တဲ့ဝန်ဒီနိုင်ငံတကာနဲ့ဖြစ်နေတဲ့ကိစ္စကိုဝင်ပြီးတော့ဖြည့်ရှင်းရောပြည်လဲနိုင်မှာ
အော်တခုရှိတာတော့ဟိုကျွန်တော်တို့ခုနပြောနေတဲ့မေခွန်းရဲ့ဟိုတောက်လျှောက်တဲ့ဟိုဒီ NLD ဆိုတာအောင်ဆိုတော့ NLD ဆိုတာပါပြောတာပါဒါပေမဲ့တကယ်တမ်းပြဿနာကဘာလို့ဆိုစစ်တပ်ကျူးလွန်နေတာစစ်တပ်အဲ့တော့ကျွန်တော်တို့ပြည်သူတွေဘက်ကကြည့်လို့ရှိရင်ကျူးလွန်နေတဲ့စစ်တပ်ကြီးလက်တိုင်လို့မရအဲ့တော့နိုင်ငံတကာကိုရောက်ကုန်တယ်ဆိုတော့အဲ့တော့တခြားလူတွေရောက်တဲ့အခါကျတော့ပြည်ပအားကိုပစိန်ယူတာဖြစ်ပြန်အောင်ဆိုတော့ပြဿနာအဲ့အခြေခံအဲ့တော့ကျွန်တော်တို့အစိုးရကဘာလို့ဆိုတော့ဟိုအငင်းခံယူချက်ပေါ့နော်စာတဲ့ကကျွန်တော်မြင်တာကတော့ဗာလဲဆိုခုနပြောတာလက်ခံပါတယ်စစ်တပ်ကလည်းအင်အားကြီးရေလုံခြုံရေးလုပ်နေ2008လဲဟိုအကာအကွယ်ယူထားတယ်ဒါပေမဲ့လို့ကျွန်တော်နားရတဲ့ procedure ရပြောရင်ဟိုစုံစမ်းစစ်ဆေးကော်မရှင် FFM ပေါ့အဲ့တော့သူတို့တွေ့ရှိချက်တွေကိုသူမထုတ်ပြန်ခင်မှာစစ်တပ်ကလည်းပို့တယ်အစိုးရကလည်းပို့တယ
်အဲ့တော့ဒါနဲ့ကျွန်တော်တမိနစ်လောက်နေနဲ့ချုပ်ပြီးတော့ပြောပြပါလားကျွန်တော
်ဟုတ်ကဲ့ NLD အစိုးရကနေပြီးတော့ဒါ local inquiry ဟိုနိုင်ငံခြားသားတွေပါတဲ့ inquiry လုပ်တယ်ဆိုတော့အချက်လက်တွေမရှိဘူးဆိုတော့အချက်တွေကိုပြန်စုံစမ်းပြီးတော့ဒီအရေကိုကမတိသေးတော့မှဒါစစ်တပ်ကိုမေးလို့ရတယ်။နော်ရှင်းလို့ဖြည့်ရှင်းပေးပါလား။ဟောကော်မရှင်ကိုအဲ့လိုရတယ်ဆိုတော့အဲ့လိုနေမျိုးနဲ့ဖြည့်ရှင်းလို့ရတယ်။နိုင်ငံတကာကိုလည်းဖြည့်ရှင်း။အာကျွန်တော်တို့ဒါရဲ့ဟိုဘာလဲဟိုအကျူးလို့ပြောတဲ့တည်င်းနေဆိုပြောအဲ့လိုမျိုးဖြည့်ရှင်းလို့တော့မရဘူး။ဒါဒီဖြစ်နေတာမှန်လားမလားဖြစ်နေတာမှန်တယ်ဆိုရင်ဘယ်လိုဖြည့်ရှင်းမယ်ဆိုတဲ့ဥစ္စာနဲ့မဖြည့်ရှင်းရင်တော့ခက်ခဲတွေ့လိမ့်မယ်လို့တင်တ
ယ်။ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုတရားသွေးကိုနောက်ဆုံးမေးချင်ပါတယ်။ကျွန်တော်ချိန်လဲ10မိနစ်ကျော်လောက်ပဲရတယ်။ကိုတရားသွေးကိုမေးချင်တာကခုနကျွန်တော်မေးတယ်မေးကုန်ပါပဲ။ဒေါ်ဆန်းစုကြည်ကိုယ်တိုင်နိုင်ငံတကာထွက်ပြီးတော့ဖြည့်ရှင်းရင်ပြည်လည်နိုင်ပါလား
။ကျွန်တော်ပြတ်တယ်ခင်ဗျာ။သူကဘယ်လိုလဲဒေါ်ဆန်းစုကြည်ကိုယ်တိုင်ဖတ်ဖို့ခဏလေး
သူကသူ့မှာ strategy တစ်ခုရှိတယ်အဲ့ဒါပါလဲဆိုတော့ coffee arna commission ဆိုတာ coffee arna commission ဆိုတော့သူကကုလသမဂ္ဂကို indirect ဖြစ်တာဘာလို့ကုလသမဂ္ဂရဲ့ strategy ဘူးဟောင်းကိုသူက commission ပဲပြီးတော့ဒီကိစ္စကိုဝန်ခံတွေ့ခိုင်းတာသူ့ရဲ့ strategy တစ်ခုပဲအဲ့တော့ coffee arna commission ကနေပြီးတော့အကြံပြုထားတဲ့ဟာတွေမလုပ်နိုင်သေးဘူးတစ်ချက်သူကိုယ်တိုင်ကနေပြီးတော့ဖွင့်ပြီးထားတယ်ကျွန်တော်တို့ inquiry body ကနေပြီးတော့စုံစမ်းစစ်ဆေးအစီအစဉ်ကသာထောက်မလာသေးအဲ့ဒီနှစ်ခုကအော်ဒီရင်လုပ်နိုင်ရဲ့တော်တော် key ပေါ့လေအဲ့ဒီနှစ်ခုကိုကိုယ်တိုင်လုပ်ထားတဲ့နှစ်ခုအမအောင်မြင်မလုပ်နိုင်သေးတဲ့လူဝန်တယောက်တည်းဆက်သွားလို့ကတော့အားချက်လိုက်မှမပါပဲကျွန်တော်ဆင်းရဲဆင်မပြေတော့ဘူးအဲ့ဒီနှစ်ခုကိုလောက်ပြရင်တော့မှကျွန်တော်တို့အချိန်လေးတစ်ခုကိုရောက်မယ်လောက်ထားတာလည်းနှစ်ကြာနေပြီဆိုတော့ဟိုဒါကိုပဲအားဆိုင်လို့ဖို့လိုတယ်လို့ကျွန်တော်ကတော့မြင်တယ်ဟုတ်
ဟုတ်ကဲ့ကျွန်တော်လည်းလေးတူလေးထပ်မေးချင်တယ်အဲ့တော့နိုင်ငံတကာနဲ့ပတ်သက်ပြီးတော့အခုမြန်မာအစိုးရချီးကပ်နေတယ်အခုအဓိကပြောမယ်ဆိုအခုရခိုင်ကိစ္စဆိုရင်သူ non corporation လို့ဟာမျိုးသူတို့လက်ရှိဖွဲ့ထားတဲ့ FFN တို့ဘာတို့ကိုသူတို့ဆက်ဆံနိုင်ဘူးသူတို့အတိအမှန်ပြုဆိုတဲ့ဘောမျိုးအဲ့တော့ဒါတွေကတကယ်တမ်းအလုပ်ဖြစ်မဲ့ထင်လားကိုတရားသူအမြင်သိချင်ပါတယ်
ကျွန်တော်ပြောတာသူကပြောတဲ့ဟာတွေကတကယ်ခြေထက်တယ်သူကဒါသူ့ event လောက်တော့မဟုတ်သူကဘယ်လိုပညာရှင်တွေပါတယ်နိုင်ငံတကာသူကကုလသမဂ္ဂကိုကျွန်တော်တို့ဟိုခြေပဖို့သူကသူကလည်းနိုင်ငံဆုံးပါတဲ့အဖွဲ့ကြီးသဘောမျိုးနဲ့သူကပြင်ဆင်ထားတာဘာလို့ strategy ကအဲ့ဒါကတကယ်တော်တော်များများနဲ့အချက်လက်ခိုင်ခိုင်မာမာတွေနဲ့အားလုံးယုံကြည်လောက်တဲ့အချက်လက်တွေနဲ့ထွက်လာမယ်ဆိုရင်တော်တော်ပြေတောက်တယ်ကအခုကလောမှာပို့ပြီးတော့တိတ်တိတ်လေးလေးကိုဘက်ကအပန်ပို့ပြင်းပြင်းရလေးသူ့ရဲ့ဘူကပို့ကြည့်လာလေလောကကံကပို့ခတ်လာလေဟိုဖြည့်ရှင်းရမဲ့တက်တာလေပို့ပြီးနဲ့ချိုင်းလာလေဖြစ်လာတယ်ဆိုတော့ဟိုဟိုချင်းပြောရင်ဒီဘက်မှာကအကယ်၍တိုက်ရိုက်ဒီချိန်ဆက်မှာဒီလို့သွားတော့ပြီးဒီလို့ပြန်လည်းလက်လက်ထလို့ဖြစ်တော့သွားသွားချင်းမှာလုထားရတဲ့ဟာကအလားအသာဖြစ်တော့ဆိုတော့သူ့ဘက်ကတော့သူကပြောသလိုချင်းမှာလုထားပြီးတဲ့ဟာကိုမပြီးတက်သေးတဲ့ကိုဗီအာနာကော်မရှင်ရဲ့အကြံပြုချက်တွေအောက်ထဲပေါ်တာနဲ့သူကပြောတယ်စုံစမ်းစစ်ဆေးကော်မရှင်ကနေပြီးတော့ကျွန်တော်တို့အစီအစဉ်လာဖတ်ပြီးတော့အစ်တက်ကဒီကိစ္စမှာဘယ်လောက်တာဝန်ရှိလဲဆိုတော့အဖြေထုတ်ပေးရင်တော့ကျွန်တော်ထင်တယ်တရံကတကားနေပြီးတော့အခုဖြစ်နေတဲ့ကိစ္စကျွန်တော်အတိုင်းအတာတူဘယ်လန့်အခုရလာပြီးတော့ကိုဘက်ကခြေလမ်းနေရာပို့ပြီးရှေ့ပို့ပြီးစမ်းမသားလာလိမ့်မယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ခင်ဗျ
ာအဓိကဆောင်ပေးလောက်ရမယ်လို့ကျွန်တော်မြင်တယ်ဟုတ်ကဲ
့ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တို့ဒိုင်ရိုက်လေးလိုက်စီစဉ်ချင်းစစ်တော်လို့ပါပေါင်းဆွေးနွေးပြီးတဲ့ဒေါက်တာနေအောင်နဲ့ဦးတီဟာသွေးကျွန်တော်တို့ရှင်နေအားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်ရိုက်လေးလိုက်စီစဉ်ကတော့ဒီမှာပဲညနာခွင့်ပြီးပါခင်ဗျာ
ကိုတန်းညိုဦးစီစဉ်ပြီးထုတ်လုပ်သူမခင်ဖြူထွေးနဲ့အတူတင်ဆက်ခဲ့တဲ့အင်္ဂါနေ့ညချမ်းထ ਾਇ ရိုက်လေးလိုက်စီစဉ်ကိုပြန်ပြီးတော့နားဆင်ခဲ့ကြရတာဖြစ်ပါတယ်။ VOA American အသံမနေ့ဖယ်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 40 51လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ VOA American အသံရဲ့ဗုဒ္ဓဦးနေ့မနေ့ခင်းအခုလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုမနက်ခင်း၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်။အခုတော့နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်ကပြောပြပေးပါအောင်ရှင
်။ Syria ကကတ်ချေပေါ်မှာ Turkey ရဲ့ထိုးစစ်ဆင်မှုကိုဆက်ပြီးလှုပ်ဖို့မလိုတော့ဘူးလို့ Turkey အစိုးရကပြောကြားလိုက်ပါတယ်။ Syria အရှေ့မြောက်ပိုင်းနယ်စပ်မှာကတ်စတက်တွေလုံးဝရုပ်သိမ်းသွားပြီလို့အမေရိကန်ဘက်ကပြောကြားခဲ့တဲ့အတွက်အခုလိုမလိုအပ်တော့ဘူးလို့ပြောကြားလိုက်တာပါအဲ့ဒီဒေတာမှာတူရကီတွေက9ရက်ကြာအပြစ်ခတ်ရက်ဆဲထားတာဖြစ်ပြီးအပြစ်ခတ်ရက်ဆဲမှုအချိန်စိတ်ကန်နေနိုင်ပိုင်းအလိုမှာမှတူရကီကအခုလိုပြောကြားလိုက်တာပါတူရကီရဲ့ဆီးရီးယားအရှေ့မြောက်ပိုင်းကျူးကျော်ထိုးစစ်တိုက်ခိုက်နေမှုတွေအပြီးတတ်သွားပြီလို့အမေရိကန်အရာရှိတွေကပြောကြားခဲ့ပါတယ်ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့သူ့ရဲ့သားဟန်တာဘိုင်ဒန်တို့ကိုယူကရိန်းအစိုးရကစုံစမ်းစစ်ဆေးမှုတွေလုပ်မှသာယူကရိန်းနိုင်ငံကိုပေးမဲ့စီးအကူအညီတွေကိုဆက်ပေးမှာဖြစ်တယ်လို့သမ္မတအင်မြူကသူ့ကိုပြောကြားခဲ့ကြောင်းယူကရိန်းနိုင်ငံဆိုင်ရာခိတ္တအမေရိကန်သမ္မတကြီးဝီလျံဘီတေလာကအောက်လွတ်တော်အင်္ဂါနေ့လုပ်တဲ့ကြားနာစစ်ဆေးပွဲမှာပြောကြားခဲ့ပါတယ်။သမ္မတထရမ့်ကိုတရားဆွဲဆိုနိုင်ရင်စစ်ဆေးနေတဲ့စုံစမ်းရေးကော်မတီရှေ့မှအင်္ဂါနေ့တကပိတ်ကြားနာပွဲမှာအခုလိုပြောကြားခဲ့တာဖြစ်ပါတယ်။ဂျပန်နိုင်ငံတိုကျိုမြို့တော်ကဘင်ယန်နတ်တော်မှာအင်္ဂါနေ့ကကျင်းပတဲ့ဧကရဘင်ယန်တဲ့နယူရိုဟီတိုရဲ့ထိနှက်တဲ့ပွဲအခမ်းအနားကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တက်ရောက်ခဲ့ပါတယ်။24ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံရဲ့လူမှုရေးလူသားချင်းစာနာထောက်ထားမှုနဲ့ယဉ်ကျေးမှုဆိုင်ရာတက်တရာကော်မတီအစည်းအဝေးမှာကုလသမဂ္ဂမြန်မာနိုင်ငံလူခွင့်ရေးစာတင်သွင်းသူကရွင်ဂျာရီပေါ်လူခွင့်ရေးချုပ်ဖောက်မှုတွေအတွက်နိုင်ငံတကာရာဇဝတ်ပြစ်မှုတွေဖွဲ့စည်းလိုက်ဖို့အတွက်တိုက်တွန်းခဲ့ပါတယ်
နောက်ဆုံးရသတင်းတွေကိုဒေါခင်မြို့သက်ပြောပြပေးခဲ့တာပါဒီမနေ့ခင်းအတွက်အစည်းအဝေးထုတ်လုပ်ရမှုကမိုင်းအင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကဂျွန်အလစ်ဆန်ဖြစ်ပါတယ်ညနေဘက်6နာရီကနေ9နာရီထိထုတ်လွှင့်မယ့်အစည်းအဝေးတွေကိုတော့လိုင်းဒိုမီတာ71925တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေကြောင်း VOA1.2 1.3အပေါင်းကဆုမွန်တောင်းပါတယ်
This program has come to you from the Voice of America, Washington.